Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော် VA American စံကနေစက်တင်ဘာ19ရက်ဇနေ့နေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်လိုမီတာ31 32 51နဲ့ဒိုင်းလမီတာ190လို့ပြင်း VA Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။မေဂန်တရားရုံးချုပ်မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာခဲ့တဲ့တရားသူကြီး Ruth Bader Ginsburg ဟာတောက်ကြာနေကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။တရားသူကြီး Ginsburg ဟာအသက်89နှစ်အရွယ်မှာဝါရှင်တန်ကသူ့ရဲ့နေအိမ်မှာ Pancreatic Cancer နဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့မေဂန်တရားရုံးချုပ်ရဲ့ကြေညာချက်မှာပြောပါတယ်။ကျွန်တော်နိုင်ငံဟာသမိုင်းမတန်းဝင်အဆင့်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရပြီဖြစ်တယ်လို့မေဂန်တရားသူကြီးချုပ် John Roberts ကကြေညာချက်မှာပြောပါတယ်။သူမဟာကင်ဆာရောဂါကို၅ချိန်လောက်အပြင်းထန်ခံစားခဲ့ရပြီးတော့ပြီးခဲ့တဲ့ဇူလိုင်လကတော့ကင်ဆာရောဂါပြန်ပေါ်လာတာကြောင့်သူမရဲ့အသေးကိုကီမိုသီရပီဓာတ်ကုထုံးနဲ့ကုသနေရတယ်လို့ကြေညာပါတယ်။ကင်ဆာက1993ခုနှစ်ကစပြီးတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်လာခဲ့ပြီးအမေရိကန်တရားရုံးချုပ်သမိုင်းမှာဒုတိယမြောက်အမျိုးသမီးတရားသူကြီးလည်းဖြစ်ပါတယ်။သူမဟာ1954ခုနှစ်မှာကော်နယ်တက်ဆိုကနေဘွဲ့ရပြီးတဲ့နောက်ဟာဗတ်တက်ဆိုဥရေချောင်းကိုဝင်ခွင့်ရခဲ့ပါတယ်။ဟာဗတ်ဥရေချောင်းကအမျိုးသမီးတွေကိုစတင်လက်ခံပြီး9နှစ်ကြာမှထ ਿਆ ခွင့်ရခဲ့တာနဲ့ပတ်သက်ပြီး Ginsburg ကအခုလိုပြောခဲ့ပါတယ
် When I entered law school the class numbered over 509 of us were women
ကျွန်မဥပဒေကြောင့်ကိုတက်ခွင့်ရတဲ့အချိန်မှာအတန်းမှာကျောင်းသား900ကျော်ရှိပြီးဒီထဲမှာ9ယောက်ကပဲအမျိုးသမီးတွေပါလို့ Ginsburg ကပြောသွားတာပါအဲ့နောက်တော့ Ginsburg ဟာ Columbia တက္ကသိုလ်ကိုပြောင်းပြီးအဲ့ဒီကနေဥပဒေဘွဲ့ရခဲ့တာပါနောက်ပိုင်းမှာတော့သူမဟာလီဘရွန်နဲ့မျိုးသမီးအခွင့်အရေးရည်တည်ကာကွယ်ပေးသူဖြစ်လာခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့သားသမီးနှစ်ယောက်နဲ့အတူမိရေအများပြားကျန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြာနေကကွယ်လွန်သွားတဲ့ပုံမှာ Donald Trump အပါအဝင်အမေရိကန်ရဲ့ထိတ်တန့်တာဝန်ရှိသူတွေကဝန်ထဲကြောင်းပြောကြားခဲ့ကြပါတယ်။ Donald Trump ကတော့သူ့အနေနဲ့တရားသူကြီး Ginsburg ကွယ်လွန်သွားတဲ့ဆိုတဲ့သတင်းကိုကြားတဲ့အတွက်ဝန်ထဲမိကြောင်းမေဂန်ပြည်တော်စုဟာဒီနေ့မှာဥပဒေလောကရဲ့အထင်ကြီးပုဂ္ဂိုလ်ကြီးကိုဆုံးရှုံးလိုက်ရတဲ့အတွက်ဝမ်းနဲ့ကြည်ကွဲရတယ်ဆိုပြီးတော့ပြောပါရယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့ Ginsburg ဟာလူတိုင်းအတွက်နိုင်ငံသားအခွင့်အရေးကိုတိုက်ပွဲဝင်တဲ့နေရာမှာရဲရဲရင့်ရင့်မဆုံးမနစ်တိုက်ပွဲဝင်ခဲ့သူဖြစ်ပြီးတော့သူ့ရဲ့သဘောထားအမြင်တွေမတူကွဲလွဲတဲ့စန့်ကျင်ဘက်သဘောထားအမြင်တွေကမျိုးဆက်တစ်ခုရဲ့ဥပဒေအခြေခံတွေကိုဆက်ပြီးတော့ပုံဖော်သွားမှာဖြစ်တယ်လို့ပြောပါရယ်ဒါပြင်အမေရိကန်တရားသူကြီးချုပ် John Roberts ကတော့ကျွန်တော်နိုင်ငံဟာသမိုင်းမတန်းဝင်အဆင့်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရတယ်လို့ကျွန်တော်တို့တရားရုံးချုပ်မှလည်းချစ်ခင်စရာကောင်းတဲ့လှုပ်ဖော်ကိုင်မတဦးကိုဆုံးရှုံးလိုက်ရတာဖြစ်ကြောင်းဒီနေ့မှကျွန်တော်တို့သူ့ကိုဆုံးရှုံးလိုက်ရတဲ့အတွက်ဝမ်းနဲ့ပူဆွေးနေကြပေမဲ့လည်းအနာဂတ်မျိုးဆက်တွေအနေနဲ့ကျွန်တော်တို့မြင်သလိုပဲ Miss Ginsburg ဟာတရားမျှတမှုအတွက်မဆုံးမနစ်ဆုံးဖြတ်ချက်ခိုင်ခိုင်မာမာနဲ့ရည်တည်ကာကွယ်ပေးသူဖြစ်နေရှုမြင်ကြလိမ့်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်မေဂန်အထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကလည်းGinsburg ဟာဥပဒေပညာနဲ့တမွေဝမ်းကြောင်းပြုခဲ့ပြီးတော့တရားရုံးချုပ်တရားသူကြီးအဖြစ်28နှစ်ကြာတာဝန်ထမ်းဆောင်ပြီးတော့သူ့ရဲ့ဘဝကိုမြုပ်နှံခဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။တရားသူကြီး Ginsburg အခုလိုကွယ်လွန်သွားတဲ့အတွက်သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတိုင်မီနောက်ထပ်တရားသူကြီးတယောက်ကိုအဆိုပြုလာနိုင်ပွဲရှိပြီးတော့ဒီကိစ္စပေါ်မှာဒီမိုကရက်လွတ်တော်အမတ်တွေဘက်ကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။ကလုံကထွေထွေညီလာခံကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးတော့ကမ္ဘာနိုင်ငံခေါင်းဆောင်တွေဟာလည်းဒီနေ့ညီလာခံကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။ညီလာခံအတွင်းကမ္ဘာခေါင်းဆောင်တွေဟာကိုဗစ် -19 ကပ်ရောဂါကူးစက်မှုကိုတိုက်ဖျက်ရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာတစ်ဝှမ်းမှာမညီမျှမှုတွေကိုပိုပြီးဖြစ်ပေါ်စေပြီးတော့ဆယ်စုနှစ်နဲ့ချီပြီးရလာခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုချိန်ချောင်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒီပြဿနာကိုဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုတည်းနဲ့တော့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့အတွင်းမှုချုပ်ဂူတာရက်စ်ကသတိပေးပါတယ်။ထူထူညီလာခံအတွင်းမှာ COVID-19 ကပ်ရောဂါနဲ့ပတ်သက်တဲ့ရှုထောင့်မျိုးစုံကိုဆွေးနွေးဖို့အတွက်အစည်းအဝေး80လောက်ပေါင်းမှာဖြစ်ပြီးတော့ဒီထဲမှာစက်တင်ဘာ30ရက်နေ့ကျရင်ကျင်းပမယ့်ထိပ်သီးဆွေးနွေးပွဲလည်းပေါင်းမှာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့ကုလသမဂ္ဂအတွင်းမှုချုပ်နဲ့အတူကမ္ဘာ့ကျန်းမာရေးဘုရား WHO နဲ့ Britain နဲ့တောင်အာဖရိကနိုင်ငံတွေကဦးဆောင်ပြီးတော့ပူးတွဲကျင်းပသွားမှာဖြစ်ပါတယ်။ဒီမှာတော့အနာဂတ်မှာထွက်ပေါ်လာမယ့်ကာကွယ်ဆေးတွေကိုတသက်တသားနဲ့အားလုံးရရှိနိုင်ဖို့အပါအဝင်ကမ္ဘာလုံးဆိုင်ရာကာယောဂါကိုတုံ့ပြန်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကိုအဓိကအလေးပေးဆွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာတောက်ကြာနေကတော့ဘရာဇီးလနိုင်ငံကိုတွားရောက်ခဲ့ပြီးအိမ်မှာရှိတဲ့ဗင်နီဇွဲလားဒုက္ခသည်လက်ခံရေးဌာနကိုတွားရောက်ခဲ့ပါတယ်။ ဝန်ကြီးပေါင်ပီယိုကဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီစနစ်ကိုပြောင်းလဲဖို့နဲ့ဗင်နီဇွဲလားသမ္မတနီကိုလပ်မာဒူရိုရာထူးကနေဆင်းပြေးဖို့တောင်းဆိုလိုက်ချိန်မှာပဲအဲ့လိုသွားရောက်ခဲ့တာပါအခုဆိုရင်ဘရာဇီးလ်နိုင်ငံမှာဗင်နီဇွဲလားဒုက္ခသည်နှသိန်းခွဲလောက်ရှိနေပြီးကိုရိုနာဗိုင်းရပ်စ်ကြောင့်နိုင်ငံနေဆက်ကိုမပိတ်ခင်ကဆိုရင်တနေ့ကိုဒုက္ခသည်600လောက်လဲနေ့စဉ်ရောက်ရှိနေတာပါဝန်ကြီးပေါင်ပီယိုဟာဘရာဇီးလ်နိုင်ငံသား၏ဝန်ကြီးအာနက်စတိုအော်ရိုဟိုနဲ့အတူဒီဒုက္ခသည်လက်ခံရေးစင်တာကိုသွားရောက်ခဲ့ပြီးတော့သူတို့နှစ်ယောက်လည်းပူးတွဲသတင်းစာရှင်းလင်းပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်။သမ္မတမာဒူရိုယာရုကဘယ်ချိန်မှဆင်းမယ်ဆိုတာကိုပြောနိုင်ပေမဲ့တစ်ချိန်ချိန်မှာတော့ယာရုကဆင်းရမှာဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကူညီဖို့အမေရိကန်ဒေါ်လာ348သန်းပေးတော့မှာဖြစ်ပြီးတော့ဒီထဲမှာဘရာဇီးလ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေအတွက်တန်း30လဲပေါဝင်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးပေါင်ပီယိုဟာတောင်အမေရိကနိုင်ငံ၄နိုင်ငံကိုသွားရောက်နေတာဖြစ်ပြီးဘရာဇီးလ်ကနေကိုလံဘီယာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ။
တဲ့ညာမဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်VOA American တန်ရက်စနေနေ့ညဘက်ဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျမခွာညိုပါကိုဗစ်ကံရောဂါဟာစွန့်အားကောင်းနေစေဖြစ်တာကြောင့်ကမ္ဘာတဝန်းအချိန်တော်ကြာအောင်ကူးစက်ပြန့်နှံ့နေဖို့ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတဦးကတောက်ကြားနေမှာပြောကြားလိုက်ပါတယ် WHO ရဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေများအစီအစဉ်အမှုဆောင်ဒါရိုက်တာ Michael Ryan ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားတာဖြစ်ပြီးတစ်ကမ္ဘာလုံးမှာသတင်းပတ်စင်တိုင်းပြည်မြအားဖြင့် 1.8 တန်းကနေ 2 တန်းဝန်းကျင်အထိကူးစက်နေပြီးသေဆုံးသူ 4,000 ကနေ 5,000 အထိရှိတယ်လို့လည်းဆိုပါတယ်လုံလောက်ပြည့်စုံတဲ့စမ်းသပ်စစ်ဆေးနှိုင်းစွမ်းနေပါတာတွေကြောင့်တချို့ဒေသတွေနဲ့တိုင်းပြည်တွေမှာကပ်ရောဂါဟာလာမဲ့ຫນွေဥရာသီရောက်တာနဲ့တိုးပြီးတော့ကူးစက်ပြန့်နှံ့ပွဲရှိကြောင်းအခုလိုပြောပါတယ်
The energy has not gone out of this pandemic. There's a lot of energy left in this spring, and this can drive the pandemic forward. The force.
ဒီကယောဂါဟာကူးစက်နေတဲ့အားရောကြသွားဖို့မရှိသေးပါဘူး။ဒီຫນွေဦးမှာယောဂါပိုးရဲ့ကူးစက်နှိုင်းစွာအများကြီးခြံထားရတာကြောင့်ဒီကယောဂါဟာရှေ့လျှောက်ဆက်ပြီးတော့ကူးစက်နေဖို့သာရှိပါတယ်။အကြောင်းကတော့ဒေသဆိုင်ရာဒေသခွဲဆိုင်ရာဒါမှမဟုတ်တချို့နိုင်ငံတွေမှာဆိုရင်ဥရောပတိုက်ထဲမှာကျွန်တော်တို့မြင်တွေ့နေကြရတဲ့အတိုင်းသိသာထင်ရှားတဲ့ကူးစက်မှုတွေကိုတွေ့နေကြရပါတယ်။နောက်ပြီးအာဖရိကမှာလိုကူးစက်မှုပမာဏကြီးကြီးမားမားမတွေ့ကြရသေးတဲ့နေရာဒေသတွေကိုလည်းသတိပြုကြဖို့လိုပါတယ်။ဒါဟာနိုင်ငံအများပြားမှာပြည်စုံလုံလောက်တဲ့စမ်းသပ်စစ်ဆေးမှုတွေမရှိကြသေးပဲဖြစ်နေလို့ဆိုတာကိုထင်ဟပ်နေတာလည်းဖြစ်နိုင်ပါတယ်လို့မစ္စတာရိုင်ယန်ကပြောသွားပါတယ်။Johns Hopkins တက္ကသိုလ်ကပြုစုထားတဲ့ဒီကနေ့စီးရင်အရတစ်ကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူသန်း30ကျော်ရှိနေပြီးသေဆုံးသူက9သိန်းခွဲကျော်ရှိသွားပါပြီရှင်။အမေရိကန်ပြည်သူတွေအနေနဲ့ဒီနှစ်မှာကိုဗစ် -19 ကပ်ရောဂါနဲ့တုတ်ကွေးရောဂါတို့ကိုတပြိုင်တည်းခံစားကြရမယ့်အရေးကရှောင်ရှားဖို့တုတ်ကွေးကာကွယ်ဆေးထိုးကြဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ဒီယောဂနှစ်မျိုးစလုံးဟာတဦးကတဦးကိုအလွယ်တကူကူးစက်မှုနှုံမြင့်မားသလိုယောဂလက္ခဏာတွေကလည်းဆင်တူပါတယ်။တုတ်ကွေးဟာရာသီပေါ်ယောဂဖြစ်ပေမဲ့လည်းကိုဗစ် -19 ကပ်ယောဂကကမ္ဘာအနှံ့ကိုအချိန်ခါမရွေးပြန့်နှံ့ကူးစက်နေတာပါ။အခုချိန်မှာကိုဗစ်ကာကွယ်ဆေးမရှိသေးပေမဲ့တုတ်ကွေးကာကွယ်ဆေးကတော့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကရှိနှင့်ထားပြီးသားဖြစ်ပါတယ်။လူတယောက်ဟာဒီယောဂနှစ်မျိုးနဲ့တစ်မျိုးဖြစ်နေသလားနှစ်မျိုးလုံးဖြစ်နေသလားဆိုတာကတော့ဓာခွဲကစမ်းသပ်အဖြစ်ရမှသာသိနိုင်ပါလိမ့်မယ်။ Johns Hopkins ကိုရိုနာဗိုင်းရပ်စ်ဌာနကထုတ်တဲ့ဒီကနေ့စော်ပိုင်းအစီရင်ခံစာမှာကမ္ဘာတဝန်း COVID-19 ယောဂကူးစက်သူပေါင်း32သန်းနီးပါးရှိပြီးသေဆုံးသူကတသန်းနီးပါးရှိနေပြီလို့ဖော်ပြထားပါတယ်။အမေရိကန်ဟာ 6.8 သန်းနဲ့ကူးစက်ခံရမှုအများဆုံးဖြစ်နေပြီးအိန္ဒိယက 5.3 သန်းနဲ့ဒုတိယဘရာဇီးလ်က 4.5 သန်းနဲ့တတိယအများဆုံးမှာ WHO ကဥရောပတိုက်အတွင်းကူးစက်မှုတွေနောက်တစ်ကြိမ်ပြန့်နှံ့လာမှာကိုသတိထားနေရမယ့်စံနှုန်းအဖြစ်သတိပေးချက်ထုတ်ပြန်ပြီးနောက်တစ်နေ့မှာပဲဥရောပနိုင်ငံတွေကလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်ချက်အသစ်တွေကိုတောက်ကြာနေမှာထုတ်ပြန်ခဲ့ကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ6ဦးထပ်တိုးတယ်လို့ ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ညနေ၄နာရီမှာသတင်းထုတ်ပြန်တဲ့အတွက် COVID-19 ကြောင့်သေဆုံးသူစုစုပေါင်း82ဦးရှိသွားပါပြီ။အခုသေဆုံးသူ6ဦးသလုံးဟာရန်ကုန်တိုင်းဒေသကြီးအတွင်းကဆေးရုံတွေမှာဆေးကုသမှုခံယူနေသူတွေဖြစ်ပြီးအသက်60ကနေ84နှစ်ကြားအမျိုးသား5ဦးနဲ့အမျိုးသမီး2ဦးတို့ဖြစ်ကြပါတယ်။ဒီကနေ့ညနေပိုင်းအထိဆိုရင်ယောဂပိုကူးဆက်သူစုစုပေါင်း 4,621 ယောက်ရှိနေပြီးရန်ကုန်တိုင်းဒေသကြီးမှာကကူးဆက်မှုအများဆုံးပါ။အိန္ဒိယနိုင်ငံမှာတော့တရက်အတွင်းနောက်ထပ်ကူးဆက်သူ 9,300 ကျော်ထပ်တိုးလာတဲ့အတွက်ကူးဆက်မှုအရှိန်မြင့်နေသေးပါ။ကျမရေးဝင်ကြီးဌာနရဲ့စနေနေ့ကြေညာချက်မှာလူဦးရေ 1.4 ဘီလီယံရှိတဲ့အနေနဲ့ကူးဆက်သူ 5.3 သန်းကျော်ရှိနေပြီလို့ဖော်ပြထားပါတယ်။တရက်အတွင်းသေဆုံးသူ 1,249 ယောက်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 8,000 ခွဲကျော်သွားပါပြီ။ကူးစက်ခံရသူ 1,000 ကျော်မှာပြန်လည်နလန်ထလာတဲ့နှုန်းကတော့ 80 ရာနှုန်းဝန်းကျင်ရှိပါတယ်။ဩစတြေးလျမှာတော့စနေနေ့မှာဗစ်တိုးရီးယားပြည်နယ်အတွင်းကူးစက်မှုအသေ21ယောက်နဲ့သေဆုံးသူ9ယောက်ပါဝင်စနေနေ့အထိကူးစက်သူ844ယောက်အထိရှိလာပါတယ်။ကူးစက်မှုအမြင့်ဆုံးဗစ်တိုးရီးယားပြည်နယ်မှာသေဆုံးသူပေါင်း959ယောက်ရှိပါတယ်ရှင်။တရုတ်ကုမ္ပဏီပိုင်းမိုဘိုင်းဖုန်း app တွေဖြစ်ကြတဲ့ WeChat နဲ့ TikTok တို့ကို American App Stores တွေကနေပြီးတော့ download ချတာနဲ့သုံးနေတာတွေကိုစက်တင်ဘာလ20ရက်တနင်္ဂနွေနေ့ညသကောင်ရံကစပြီးပိတ်ပစ်တော့မယ်လို့တမတာ Trump အစိုးရဘက်ကတောက်ကြနေမှကြေညာပါတယ်။ဒီကြေညာချက်ဟာ American နဲ့တရုတ်တို့ကြားဤပညာပိုင်းဆိုင်ရာနောက်ဆုံးပေါ်ဖြစ်တဲ့ထိတ်တိုက်တွေ့မှုပဲဖြစ်ပါတယ်။အမေရိကန်ပြည်တော်စုထဲမှာအသုံးပြုသူပေါင်းတန်း100ကျော်ရှိပြီးလူကြိုက်များလာတဲ့ WeChat နဲ့ TikTok တို့ဟာအမေရိကန်လုံခြုံရေးနဲ့ပုံကိုရေးအချက်လက်ဆိုင်ရာစိုးရိမ်စရာအခြေအနေတွေရှိတာကြောင့်အခုလိုပိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်။ဖုန်းတွေနဲ့ထည့်ပြီးသားသုံးသူတွေအနေနဲ့လည်းနောက်ထပ်အသစ်ထပ်ထည့်တာမျိုးလုပ်လို့ရတော့မှာမဟုတ်တော့ပါဘူး။အခုလိုပိတ်လိုက်တဲ့အတွက် WeChat နဲ့ TikTok app တွေရဲ့နောက်ထပ်ပြုပြင်မွမ်းမံထားတာမှန်သမျှထည့်လို့ရတော့မှာမဟုတ်တော့တာကြောင့်လက်ရှိနည်းပညာဈေးကွက်မှာလွှမ်းမိုးထားနိုင်စေဖြစ်တဲ့ Apple နဲ့ Google နည်းပညာသုံး smartphone တွေနဲ့ကိုက်ညီမှုရှိတော့မှာမဟုတ်ပါဘူး။ American တွေကလူသန်းပေါင်းများစွာဟာတရုတ်နိုင်ငံတွေကလူပုဂ္ဂိုလ်တွေကုမ္ပဏီတွေနဲ့ WeChat app ကိုသုံးပြီးနေ့စဉ်ဆက်သွယ်ပြောဆိုနေကြတာဖြစ်ပါတယ်။WeChat နဲ့ TikTok တို့လိုလူမှုဆက်သွယ်ရေး app တွေဟာစီးပွားရေးကြော်ညာထည့်ဖို့အဓိကရည်ရွယ်ပြီးနေရာဒေသတွေနဲ့အပြန်အလှန်ရေးသားတဲ့စာတွေအပါအဝင်အသုံးပြုသူတွေရဲ့အချက်လက်တွေကိုစုဆောင်းထားတာဖြစ်ပါတယ်။အခုဆက်ပြီးစနေနေ့ညဘက်နောက်ဆုံးရထားတဲ့သတင်းရွာတွေနဲ့အတူစနေညဆွေးနွေးဝိုင်းအစီအစဉ်ကိုဇက်တိုင်နားဆင်နိုင်ကြပါပြီရှင်။
ကျမဆွမမမြန်မာနိုင်ငံတွင်းကိုဗစ်ကူးစက်သူတွေကိုပုဂ္ဂလိကဆေးရုံဆေးခန်းတွေမှာပါကုသမှုပေးနိုင်ရင်မကြခင်အကောင့်ထဲပေါ်တော့မယ်ဆိုတာပြောပြပေးကြပါရစေ။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ကုသနိုင်ရင်အစိုးရဆေးရုံဆေးခန်းတွေနဲ့ပိုးတွေ့လူနာသီးခြားထားရှိရာကွာရန်တီးစင်တာတွေမှာတိုးချဲ့ဖွင့်လှစ်ကုသနိုင်မှုဆောင်ရွက်နေချိန်မှာပဲဒီရောဂါပိုးတွေ့ရှိတဲ့သူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကုသနိုင်ရင်အတွက်ကိုစပြီးဆွေးနွေးလာကြတာပါ။ပုဂ္ဂလိကဆေးရုံတွေကကိုဗစ် -19 ကာကွယ်ကုသရေးမှာတဒတအားပါဝင်ခြင်းတဲ့အကြောင်းမင်းကဝန်ကြီးနဲ့ဆွေးနွေးပွဲမှာအဆိုပြုတင်ပြခဲ့ကြတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝေဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပြပါတယ်
။ဒါမူအချင်းပေါ့နော်သဘောတူတယ်လို့ပြောတာဖြစ်ပါတယ်။သိစိတ်တကယ်ကုသမှုရတဲ့အထီရတော့ guideline တွေလိုအပ်တဲ့precaution တွေဟိုပေါ့နော်ဒါမျိုးတွေလည်းသိစိတ်ညှိနှိုင်းအောင်မှာဖြစ်ပါတယ်။အခုလက်ရှိမှာလည်းပုဂ္ဂလိကဆေးရုံကြီးတွေအနေနဲ့ဒီအောင်ကြီးကိုဗစ်ကုသရေးစင်တာခုရေလူ1000ကျော်လက်ခံနိုင်ဖို့အတွက်ကဆိုလို့ရှိရင်လူအင်အားတွေရောသူတို့စိတ်ယုံတွေရဲ့ပစ္စည်းအင်အားတွေရောအများကြီးပါဝင်ပြီးတော့ဒါတည်ဆောက်ထားတာဖြစ်ပါတယ်။အစိုးရကတော့ဒီကျမတို့နိုင်ငံကိုဗစ်ကာကွယ်ကုသရေးမှာသဘောကြီးကစိတ်ယုံကြီးတွေကအင်ဒီအာဒီပါဝင်ဆောင်ရွက်ထားပြီးတာဖြစ်ပါတယ်။အခုကြတော့သူတို့စိတ်ယုံတွေမှာတကယ်လို့ကိုဗစ် positive ဖြစ်ရင်လည်းတစ်ဖက်တလမ်းပေါ့နော်သူတို့ကကုသပေးခြင်းအဖြစ်တိုင်းစားတစ်ခုထိနော်အချိုးရှိမယ်ဆိုတော့ဒါသူတို့တင်ပြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းအခြားကင်းတော့အကောင့်ထဲပေါ်မှာဖြစ်ပါတယ
်။လက်ရှိကိုရိုနာဗိုင်းရပること့တွေ့ရှိသူထောင်နဲ့ချီဖြစ်လာလို့အစိုးရဆေးရုံဆေးရည်နေမှာကျန်းမာရေးဝန်ထမ်းတွေဆေးပညာရှင်တွေစိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အချိန်မှာအခုလိုကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကဆေးရုံတွေပူးပေါင်းပြီးကိုဗစ် -19 ပိုးတွဲရှိလူနာတွေလက်ခံကုသနိုင်ရေးစီစဉ်ဆောင်ရွက်နေတဲ့အပေါ်မှာတော့လူမှုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကကြိုဆိုပါတယ်
ဒီ public hospital ရဲ့ဝန်တော်ဝန်ပိုးတွေချော့ချနိုင်မယ် တစ်သက်ကတော့ဒီလူနာရီရဲ့ preference ပေါ့နော်သူရဲ့ရွေးချယ်မှုလေးပဲရှိလာနိုင်မယ်။နောက်ဟိုမှာအရင်ကတော့အစိုးရဝန်ထမ်းတွေကနေပြုစုစောင့်ရှောက်ကူတာမှုပေးတယ်။အခု private hospital ဆိုရင်တော့ဒီဆေးရုံကရှိတော့ဆရာဝန်နဲ့လူနာပြုတမ်းမှရေးစောင့်ရှောက်မှုပေးတဲ့သူတွေကကူတာမှုပေးမယ်ပေါ့နော်။အဲ့တော့ဘယ်ဘက်မှာပဲကူတာမှုပေးပြီးအဓိကတော့ဒီ infection control ကိုပိုမကူဆက်အောင်အဓိကနိုင်နိုင်နင်းနင်းကင်တွယ်နိုင်ရင်တော့ဒါအားသာချက်တခုပဲလို့ဆရာမြင်နေပေါ့နော်ဒီခုနပြောလို့အားနေချက်ကတော့ဘာရှိမလဲဆိုတော့ကုန်ကြစရိတ်ကိုအဲဘယ်လိုမျှဝေခံကြမလဲပေါ့နော်ဆိုတော့လူနာကပေးရမှာလားအစိုးရဘက်ကပေးမှာလားနောက်ဘယ် private hospital ကဘယ်လောက်ဒါကိုချော့ချပြီးတော့အဲကုသပေးနိုင်မယ်ဆိုတဲ့ဟာလေးတွေအသေးစိတ်ချက်လက်လေးရတော့ကျတော့ဒါညှိနှိုင်းပြီးတော့သူတို့သဘောတူညီမှုကြလိမ့်မယ်လို့လည်းထင်တယ်ပေါ့နော
်အခုလိုပုဂ္ဂလိကဆေးဦးနေမှာပါခွဲဝေလက်ခံကုသပေးနိုင်မှုစီစဉ်နေရတာကတော့တိကျခွဲကန့်သက်ထားရှိဖို့နေရာတွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်နေရတဲ့အခက်အခဲကြောင့်ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်လက်ရှိဆောင်ရွက်နေတဲ့အခက်အခဲကဘာရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ quarantine center တွေကတော့အားလုံးကြည့်ရတဲ့ case တွေတိုးပွားလာတဲ့နေ့တွေကြီးနေသူတို့ရဲ့ contact တွေကများလာတာပေါ့ case တွေကဆိုတော့အခုဒီနေ့ဆိုလို့ရှိရင်300ကျော်ဖြစ်တယ်မနေ့ကဆိုရင်400ကျော်ဆန့်ကျင်မှုဖြစ်တယ်အနည်းဆုံးက200ကျော်ကတော့နေရာတွေဖြစ်နေတယ်။များလာတဲ့အတွက်ကြောင့်မို့လို့ colony center တွေဖြာဖွေရတဲ့ကိစ္စတွေ၊ဖောက်ပံ့ပို့ဆောင်ရေးတွေ၊ကျွေးမွေးတွေဒီလိုမျိုးအားတွေမှာလည်းဒီနယ်တော့တိုင်းဒေသကြီးနယ်အခြေရောက်ဖွင့်နေတဲ့ကိစ္စကိုတော့ဘုံကြီးဖြစ်ပါတယ်။ဒါလည်း challenge ဖြစ်ပါတယ်။ဒီဝက်ချက်တွေကိုလုံရင်းနဲ့ပဲဖြစ်ဖြစ်သွားရတဲ့သဘော။ဂျူမရိတ်တာဆိုတဲ့အဲဒီကုန်းစိတ်ကမ်းမှာဆိုရင်ကျွန်တော်တို့လူ2000တိလိုင်းမှာဆိုတော့ကျွန်တော်တို့လူဘောနော်900တိထားဖို့ကြီးရပါတယ်။သူ့ဘက်မှာဆိုတော့400တိထားဖို့ကြီးရပါတယ်။လက်ရှိမှာလည်းဖောင်ကြီးမှာဆိုလို့ရှိရင်1100နီးဒီလူနာတွေလက်ခံတာတော့တွေ့ရပါတယ်။တိုးလာတဲ့လူမျိုးရင်းနဲ့ဆိုလို့ရှိရင်တော့ကာဝါမဖြစ်သေးဘူး။ဘယ်လည်းမမြတ်သေးဘူး
။ကိုဗစ်ကြောင့်လူသေဆုံးမှုနှုံးလည်းမြင့်တက်လာတဲ့အတွက်ပြည်သူလူထုအနေနဲ့ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးတွေမှာဝိုင်းဝန်းကူညီကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့မြစ်တာရက်ခံပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။လူနာတွေမှာထုတ်ပြန်လိုက်တဲ့ကျွန်တော်တို့ထုတ်ပြန်ချက်မှာဆိုလို့ရှိရင်သေဆုံးတဲ့လူနာစုပေါင်း81ဦးထိဖြစ်သွားတာကိုတွေ့ရှိရမှာဖြစ်ပါတယ်။စစ်တုံးတဲ့လူတွေမှာအများစုကနောက်ကျပြီးမှရောက်တာတော်တော်ကြီးကိုအသက်ကိုဘလို့မှပြန်ကျဲဆဲလို့မရတော့အောင်ဆိုတဲ့အချိန်မှာကျင်းကိုရောက်လာတာမျိုးတွေဒီရက်ပိုင်းအတွက်မှာဒီ14နှစ်အတွင်းသေးတာတွေကတော်တော်လေးကိုများတယ်ဆိုတဲ့အတွက်ကြောင့်စစ်သူလူတို့အနေနဲ့နော်စောစောစီစီကုသမှုခံယူဖို့ကွာရန်တီးဝင်တာကိုမကြောက်ဖို့နော်အိမ်မှာပဲဖြစ်ပြီးတော့ကုသတာမျိုးလုံးဝမလုပ်သင့်ပါဘူးဆိုတာလည်းပြောချင်ပါတယ
်စက်တင်ဘာလ19ရက်နေ့စနေနေ့ညနေ4နာရီထုတ်ပြန်ချက်အရယောဂါကူးစက်သူပေါင်းက4621ဦးထိရှိသွားပြီဖြစ်ပါတယ်အခုလက်ရှိမှာတော့ COVID-19 ဓာတ်ခွဲအတည်ပြုလူနာတဲ့အမျိုးအစားခွဲခြားသတ်မှတ်ပြီး COVID-19 ကုသရေးဌာနတွေကိုအရေးပေါ်ပို့ဆောင်ကုသမှုပေးနိုင်ရေးနဲ့ရှေ့တန်းမှာ COVID လူနာနဲ့ထိတွေ့ကုသမှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပရာဟိတစေတနာဝန်ထမ်းတွေပိုးကူးဆက်မှုမရှိသေးရေးစနစ်တကျဆောင်ရွက်နေပါတယ်လို့စက်တင်ဘာလ18ရက်နေ့ကကျင်းပတဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းဆိုင်ရာအထူးညှိနှိုင်းစည်းဝေးမှာကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ရှင်ကျွန်မစုမမ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအကြိမ်အဖြစ်အစုဝေးလိုက်ပြန်ပို့ဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကစီစဉ်နေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။အထောက်ထားမဲ့တရားမဝင်အလုပ်သမားတွေနေရပြန်နိုင်ရေးအတွက်Certificate of Identity မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်တွေကိုအခမဲ့ထုတ်ပေးပြီးနေရပြန်ပို့ဖို့လှုံ့ဆော်နေတဲ့အကြောင်းမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုသမားတန်ရာရှိဦးအောင်စောမင်းက VOA ကိုပြောပြပါတယ်
။139ရောက်ဟိုတန်ရုံးဖော်ပြထားတာကတော့ဒီတေးဟိုပေါ့နော်တရားမဝင်နေတဲ့မှအလိုကျန်းမာရေးမကောင်းတဲ့ဆိုရင်လည်းအလိုကိုယ်ဝင်တဲ့တွေလိုမျိုးကိုစားပေးပြီးတော့အလိုပြန်ပို့ဖို့ဒီလိုစီစဉ်နေတဲ့ပေါ့ပေါ့ဟိုအရင်130တရားလားမသိဘူးအဲ့ရဲ့အဆက်ဖြစ်မှာပါဟုတ်ဒီအော်တိုဘာလာတဲ့ဟိုတော့တို့ပြန်ဟိုလုံနေအောင်စီစဉ်ပေးမယ်လို့တော့တန်ရုံးဘက်ကတော့အလိုတော့ကျွန်တော်တို့သိရတယ်ဟုတ်အော်တိုဘာမဟုတ်ရင်လည်းဝင်ပါပေါ့နော်အဲ့ဒီနှစ်လာတဲ့ဟို ဒီနှစ်လမှာအတွင်းမှာသူပြန်ပို့ပေးမယ်ဆိုတဲ့ဟာမျိုးပေါ့နော်။ CI တို့ဘုရားတဲ့သူတို့ကအဒီဟိုအခုဟိုနောက်ဆုံးရအလိုအမှားထွက်ထားပြီးတော့တန်ရုံကိုလာဖို့ရတဲ့အခါကျတော့စိတ်ညာထားတယ
်။မလေးရှားနိုင်ငံမှာကတ်ယောဂါကာလကန့်သက်မှုတွေကြောင့်အလုတ်ကိုင်းနဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြောင်းခြင်းပေမဲ့မပြန်နိုင်ပဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုကိုကိုအဆုံးစီရင်သူတွေရှိလာပြီးတဲ့နောက်တန်ယုံကအခုလိုစီစဉ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲနောက်ထပ်မြန်မာလူသမား2ဦးကိုကိုကိုအဆုံးစီရင်ခဲ့တာကြောင့်စုစုပေါင်း18ဦးထိရှိသွားပါပြီ။စည်ရင်ပေးထားတဲ့တရားမဝင်အလို့သမားတရားကြော်အနေနဲ့သူတို့ရဲ့မှတ်ပုံတင်တဲ့မိသားစုတကောင်စီမိတူတွေနဲ့အတူစက်တင်ဘာလ21ရက်နေ့ကနေစက်တင်ဘာလ25ရက်နေ့အတွင်းလူကိုယ်တိုင်လာပြီးမြန်မာတန်ယုံကိုဆက်သွယ်ကြဖို့ကိုလည်းကြေညာထားပါတယ်။ဒါဟာဖြင့်တရားမဝင်မြန်မာအလို့သမားတွေကိုအစုဝေးလိုက်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ဖို့ပထမဦးဆုံးအကြိမ်စီစဉ်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကဲယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသားတထောင်ကျော်ရှိနေပြီးအဲ့ဒီထဲကကိုဝင်ဆောင်အမျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံနေရသူ130ကျော်ကိုနေရပြန်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါဗျ။ခမ်းမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကဲယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါ။ဒါကြောင့်လဲနေရပြန်ဖို့တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားထိုင်းနဲ့ဇက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်။တချို့ဆိုရင်လူမောင်ခိုကူးသမားတွေရဲ့တားကောင်တွေအဖြစ်ကြောက်ရွံ့သွားကြရတာပါ။ကျမမအေးမှထိုင်းမြန်မာနေဇက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာဘတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကမတန်ဆွမ်းတွင်ရဲ့ပညာသင်ကြားခွင့်နဲ့အလုပ်ကံခွင့်လန်းအခြေအနေတွေကိုတင်ဆက်ပေးပါမှာပါ
။ Data အောင်တဲ့အခါမှာဘယ်လိုပြောမလဲ။အလောက်သွားလျှောက်တာပေါ့နော်။ကျွန်မကလျှောက်ထားတဲ့ချိန်ညောင်းမှာကျွန်တော်ကမတန်ဆွမ်းဆိုတော့လည်းမခံဘူးလေ။တန်ဆွမ်းတဲ့လူတွေဆိုပြီးမှအလောက်ခတ်တာ။အဲ့ဒါနဲ့အမလည်းအလောက်လည်းမလောက်နိုင်ဘူး။အလောက်ရှော့တဲ့ခါလည်းမရဘူး
။သူမကဟခမနေထိုင်တဲ့ဒေါ်တော်ပန်းဖြစ်ပါတယ်။မတန်ဆွမ်းသူဦးရေများပြလာတဲ့ချင်းပြည်နယ်ကတခြားမတန်ဆွမ်းသူတွေလိုပဲသူမဟာပညာသင်ကြားခွင့်နဲ့အလုပ်ကံခွင့်လန်းအတွက်စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပါတယ်။ဒီဆောင်မကိုဟခပို့စာတင်းတော့စလိုင်းဂျူဝဲကဆက်လက်တင်ဆက်ပေးတော့မှာပါ
။ဒေါ်တော်ပန်းဟာမွေရပါကူအင်ကမ်မတန်ဆွမ်းသူဖြစ်ပါတယ်။အထက်တန်းအထိအခက်အခဲများစွာရင်ဆိုင်ခဲ့ရပေမဲ့တက္ကသိုလ်ဝန်ထမ်းဆိုင်မှဘွဲကိုအောင်မြင်စွာပြဆိုနိုင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဌာနတစ်ခုကိုအလောက်လျှောက်တဲ့အခါမှာတော့သူ့ရဲ့မတန်ဆွမ်းမှုကြောင့်ငင်းဆုခံခဲ့ရပါတယ်။ဒါကြောင့်သူမတက္ကသိုလ်ဆက်တက်ဖို့စဉ်းစားခဲ့တဲ့အခါမှာတော့
ကျွန်မကိုယ်တိုင်ကလည်းကြောင်းပြန်တက်ချင်တဲ့ဒါပေမဲ့ချင်းပြင်းနေမှာဆိုတော့ခေါ်လိုက်လည်းမရှိဘူးပေါ့နော်။ခင်ဗျာနဲ့ကိုတဲ့နေရာမှာကိုသွားလို့လည်းမရတော့ဘူးဆိုတော့အဲ့လိုနဲ့ပဲစိတ်ကအဒီပဲတက်တယ်တက်ပြီးတော့အနောက်ရှက်လည်းမရဘူးဆိုတော့ကိုဝန်စာတက်ပါမမလုံးနိုင်ဘူးကျမ
နောက်ဆုံးမှာတော့အိမ်ထဲမှာနေထိုင်ရင်ချီထုတဲ့လောက်ကသူ့မတက်မဝင်ကြောင်းအတွက်ရွေးချယ်စရာဖြစ်ခဲ့ပါတယ်ဒါကလွန်ခဲ့တဲ့20ကျော်ကမတန်ဆွမ်းများဆုံးချုပ်လွှဲခဲ့ရတဲ့အခက်ခဲပါ2015ခုနှစ်မှာတော့မတန်ဆွမ်းသူတွေအတွက်ရောင်ခြေတစ်ခုရလာခဲ့ပါတယ်။မတန်ဆွမ်းသူများရဲ့လူအခွင့်အရေးတွေအခြေခံလွတ်လပ်ခွင့်တန်းတူညီမျှရရှိရေးကျန်းမာရေးပညာရေးလွယ်ကူစွာသွားလာနိုင်ထန်အသွွန်ပြုတ်နိုင်ရေးနဲ့အလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်မတန်ဆွမ်းသူများရဲ့အခွင့်အလမ်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေထဲမှာမတန်ဆွမ်းသူများအတွက်အခွင့်အရေးတွေများစွာပါဝင်ပေမဲ့ချင်းပင်တွေကမတန်ဆွမ်းသူတွေအတွက်စင်ကုန်မှုကအရင်ကထက်ထုံနှိုင်းရှင်ပြီးညုံဖန်းချသလောက်တိုးတက်လာမှုမရှိသေးပါဘူး။ပညာရေးလက်လံမြင့်နှောင်းကအလွန်ပြင်းနေပါသလိုအလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်ခက်ခဲနေပါသေးတယ်
။ဂျွန်ဆျင်းဟေကကိုင်တန်ကိုတျန်ကကိုင်လေကတိလဝင်
းကျွန်တော်ကနှဝမတိုင်းအထိတောင်းတက်ခဲ့ပြီးအခက်ခဲများကြောင့်ရပ်နားခဲ့ပါတယ်ငငယ်ကလေးကကျွန်တော်ဆရာဝန်ဖြစ်ချင်းခဲ့ပါတယ်ဒါပေမဲ့အခုတော့မဖြစ်နိုင်တော့ပါဘူး
ချင်းပြည်နယ်တောင်သားရွာကသဘောတရားဖြစ်ပါတယ်န တ်34နှစ်ရွေးရှိပြီးဒီနေ့သူဟာဘွဲ့ရပါမတန်ဆွမ်းမှုကြောင့်ဘွဲ့ရီမန်ချက်တွေကိုအောက်ထည့်ပုံကမရရှိခဲ့ပါဘူးမြန်မာနိုင်ငံမှာ2014တကောင်စဉ်အချက်အလက်အရမတန်ဆွမ်းသူတွေဥယီရဲ့ 4.6% ခန့်လုံးရှိပြီးအရေးအတွက်အရ 1.3% တန်ခတ်ရှိပါတယ်အဲ့ဒီမတန်ဆွမ်းသူ2တန်းကျော်မှာလေတောင်းကြော်လောက်ကပဲတက္ကသိုလ်ပညာရေးကိုတင်ကြွခွင့်ရရှိခဲ့တာဖြစ်ပါတယ်။တနင်္ဂနွေလုံးအတန်းတန်းနဲ့မတန်ဆွမ်းအလောက်အကန့်ရရှိနှုန်းအတွက်တိကျတဲ့စစ်တမ်းမရှိသေးပေမဲ့အရင်ကာလတွေရဲ့အန်းရှင်ရင်တော့မြားလာတယ်လို့ဆိုနိုင်ပေမဲ့မတန်ဆွမ်းအမျိုးအစားပုံမူတည်ပြီးအလောက်ရရှိဖို့အခက်အခဲတွေရှိနေကြဆဲဖြစ်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းချောက်ကနေသိရပါတယ်။ချင်းပင်နယ်ဟာတနင်္ဂနွေလုံးအတန်းအတန်းနဲ့အဲဝတီတိုင်းပြည်ရင်မတန်ဆွမ်းသူအများဆုံးရှိတဲ့ပြည်နယ်လေးဖြစ်ပါတယ်။ချင်းပြည်နယ်ဥယျရဲ့9.4%ခန့်နှုန်းဟာမတန်ဆွမ်းသူများဖြစ်ကြပြီးချင်းပြည်နယ်မှာတွေ့ရတဲ့မတန်ဆွမ်းသူဟာအများစုအားဖြင့်အမြင်အယုံနဲ့ငြင်းရင်မတန်ဆွမ်းသူတွေဖြစ်ကြပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်မှာအမြင်အယုံအကြအယုံနဲ့ငြင်းရင်မတန်ဆွမ်းသူတွေအတွက်အထူးပညာရေးတက်မွန်ပညာသင်ကြားပေးဖို့အစိုးရကဖွင့်ထားတဲ့အကြောင်းတစ်ကြောင်းပဲရှိပါတယ်။မတန်ဆွမ်းသူတွေအတွက်နောက်ထပ်စင်ကုန်မှုတစ်ခုကတော့လွန်ပြောခံရမှုပါ။ဒီလွန်ပြောခံရမှုတိုင်းတွေကိုခံနိုင်ရင်မရှိတဲ့အတွက်ဖရန်လင်းဟိုတယောက်အင်္ဂပင်မထွက်တာ16နှစ်ရှိနေပါပြီ။သူကမုံရွတ်တက်ကသူမှာပထမနှစ်ကို2လလောက်သာတက်လျက်ရပြီးကတိုက်ခံရတာကြောင့်ခြေထောက်နှစ်ဖက်စလုံးထိခိုက်ကလိုင်းကောင်းကောင်းမလျှော့နိုင်တော့သလိုစကားပြောရမှာလည်းခက်ခဲဖြစ်တော့ခဲ့ပါတယ်။အစပိုင်းမှာပြန်လည်ကောင်းမွန်လာအောင်ကြိုးစားပြီးလိုင်းလျှော့ထွက်ခဲ့ပေမဲ့စာနောက်မှုတိုင်းကိုမခံနိုင်တော့တဲ့အတွက်အိမ်တွင်အောင်လေသူဖြစ်ခဲ့ပါတယ်။ဖရန်လင်းဟိုရဲ့မိခင်ကအ
စီကဖာလဲ။မင်းငုံစမဟိဟိအစီတကခင်းနေ
။ဒီလိုမျိုးမတန်ဆန်းဖြစ်ပြီးနောက်ပိုင်းမှာတော့ဖျားရှိခိုးကြောင်းသွားတဲ့နေရာမှာကလေးသူငယ်အများစုကနေနေကြူကြပြီးဒီဆရာဟာတဖြစ်စာနောက်ခဲ့တယ်။သူလမ်းသွားတဲ့ပုံစံကအစားလေးလောက်ကြတယ်။အဲ့လိုစခံစားရတဲ့ကနောက်နေ့ကစပြီးဖျားကြောင်းသွားချင်းဆိုင်များပြောက်သွားတော့အောင်စိတ်နာကျင်သွားခဲ့ပါတယ်။ကျမသားလေးကမတန်ဆွမ်းဖြစ်ပေမဲ့ကျမကိုဆက်ချမ်းတောင်းထားတယ်။ကျမအတွက်တန်ဖိုးမဖြစ်နိုင်တဲ့တာကောင်းယတနာလေးဖြစ်ပါရဲ့။ရှောင်းဟိုလျန်ကအကျင်ရဖက်တွေ့နိုင်ဖို့ခဲရင်သွားပြီးကျမတို့အသက်ကြီးပြီးကိုယ်လွန်သွားခဲရင်ပြုစုသူမရှိမှာကိုမိခင်တယောက်အနေနဲ့ဆူရင်မိပါရဲ့။သူကိုယ်တိုင်လောက်နိုင်တဲ့အရာတစ်ခုမှမရှိတော့ဘူး
။ချင်းပင်နယ်မှာရှိတဲ့မတန်ဆွမ်းသူအများစုကသူတို့အခွင့်အရေးတော်သူတို့မသိကြသလိုပဝန်းကျန်တဲ့ဝန်ကလည်းသူတို့တွေကိုနားလည်မပေးကြပါဘူး။တချို့သောသူတွေကသူတို့ကစတင်ဖို့အခွင့်အရေးမရှိသူ၊ခြားသူတွေနဲ့တန်းတူအခွင့်အရေးမရှိသူလို့တွေးထင်ပြီးစိတ်အငယ်ကမိမိကိုယ်အသုံးမချဘူးလို့ခံစားနေသူတွေလည်းရှိပါတယ်။ဒါ့အပြင်မိသားစုထဲမှာတော့သူတို့ကိုယ်အသုံးပြုလို့မရဘူးဆိုတာတစ်ပေထားတာတွေရှိတယ်လို့မတန်ဆွမ်းအရေးလှောက်ရှားနေတဲ့အဖွဲ့ထံကသိရပါတယ်
။ချင်းပင်နယ်ဟာခရစ်ယာန်ဘာသာဖြစ်ပြီးတော့ဒီခွဲခြားဆက်ဆံမှုမရှိဘူးလို့ကျွန်တော်တို့ထင်ရပါမယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တကယ်တမ်းကြည့်လိုက်လို့ရှင်ကျွန်တော်တို့စီမံကိန်းလုပ်ဆောင်ပြတဲ့ချိန်မှာသူကျွန်တော်တို့ဒီချင်းပင်နယ်မှာတကယ်တမ်းအဖြစ်မတန်ဆွမ်းသူတွေကိုခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတာကျွန်တော်တို့တိရှိရပါတယ်။အဲ့ခွဲခြားဆက်ဆံမှုလို့ကျွန်တော်တို့ပြောတဲ့ချိန်မှာအဓိကအဖြစ်တော့ကျွန်တော်တို့ချင်းလူမျိုးတွေအတိုင်းဝဲအနေနဲ့မတန်ဆွမ်းသူတွေကိုအခွင့်အရေးမပေးတာကလည်းကျွန်တော်တို့ကခွဲခြားဆက်ဆံမှုတစ်ခုပါပဲ
။အင်တမတန်ဆွမ်းတက်ငယ်များပြုစုရဲ့ရိတ်မှန်ရဲ့ Live Project တို့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းက Monitoring Evaluation Accountability Learning Officer ဖြစ်တဲ့ဆရာအမထံကပြောပြခဲ့တာပါ။အဲ့ဒီ project ဟာချင်းပင်နယ်မတန်ဆွမ်းသူတွေကိုအသိပညာပေးလှုပ်ဆောင်နေတဲ့ project တစ်ခုလည်းဖြစ်ပါတယ်။မတန်ဆွမ်းသူတွေနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းလှုပ်ဆောင်ဖို့လူအနေနဲ့တာကိုချင်းပြည်နယ်မတန်ဆွမ်းအခွင့်အရေးဆိုင်ရာပြည်နယ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလူမှုရေးဝန်ကြီးဦးပေါ်လွင့်မြင့်တန်ကလက်ခံပါတယ်။သူက
မတန်ဆွမ်းသူများအတွက်တော့ကျွန်တော်ဒီတိစားပြီးလုပ်ငန်းတွေမှာအများသုံးအိမ်ဒီယုံဒီအထူးသဖြင့်ကျောင်းဒီမှာပေါ့မိနေထက်ကိုမတန်ဆွမ်းသွားနိုင်အောင်ဆိုပြီးတော့ကျွန်တော်ခွဲချက်ဒီလုပ်ခိုင်းပါတယ်။အာနောက်ပိုင်းမှာလည်းပဲတိစားပြီးလုပ်ငန်းတွေမှာကျွန်တော်မတန်ဆွမ်းသူများအတွက်ခွဲချက်လမ်းဆောင်ရွက်ပေးဖို့ပြီးတော့ไซโครนเซลတာဒီအာကစားယုံဒီခမ်းမဒီမှာသူတို့ဝင်နိုင်အောင်လုပ်ဖို့ကျွန်တော်ဒီကုမ္ပဏီများကိုလည်းလမ်းညွှန်ခဲ့ပါတယ်အခက်ခဲတစ်ခုကတော့ခုနကျွန်တော်စာတုံးပြောတဲ့အတိုင်းပဲဒီဥပဒေမထွက်ခင်မှာကောက်တဲ့စည်းရင်းနဲ့အခုဥပဒေထွက်ပြီးမှကောက်တဲ့စည်းရင်းတွေကိုညှိနှိုင်းတာရယ်ပြီးတော့ဒီမတန်ဆွမ်းနဲ့ပတ်သက်ပြီးတော့ဒီချင်းပြည်နယ်မှာကနည်းနည်းအားနည်းချက် ရှိသေးတယ်အဲ့ဒါကြောင့် awareness ပေါ့နော်မိသားစုတွေပြီးတော့ပတ်ဝန်းကျင်အနေနဲ့ဒီမတန်စွမ်းတွေကိုပို့ပေါင်းဆောင်ရွက်နိုင်ဖို့ကူညီနိုင်ဖို့ပံ့ပိုးနိုင်ဖို့အဲ့ကျွန်တော် awareness လုပ်ဖို့လည်းလိုပါလေ
ငါပဲလို့ဆောင်ရမှာကုလမတန်ဆွမ်းကွန်ဗေးရှင်းအစီရင်ခံစာနဲ့မတန်ဆွမ်းဥပဒေတွေကိုဒေတာစကားနဲ့အလုံးတပေါ်ပေါ်အောင်ဟာခဘာသာလိုင်စာပင်နဲ့ထုတ်ဝေခဲ့ပါတယ်မတန်ဆွမ်းတွေကိုတနည်းကိုတူ3000နှုန်းနဲ့ငွေကြေးတွေထုတ်ပေးနေတယ်လို့ဦးပါလို့မြင်တန်ကားပြသပြောပါတယ်ဒါအပြင်မတန်ဆွမ်းအသက်မဝန်းကျောင်းတင်တန်းတွေကိုပေးဖို့ကိုလည်းလှုပ်ဆောင်နေတယ်လို့သိရပါတယ်တော့တော့ပန်ကတော့ခြေထိုးတဲ့အသက်မဝန်းကျောင်းလို့ယင်း2013ခုနှစ်မှာတော့ပတ်စတာမတန်ဆွမ်းတိမာဆရာမအလုပ်ပြုရနေပါပြီသူက
အဲ့ဒါနောက်သေးတယ်လို့လည်းရှိတယ်မနောက်သေးတယ်ချက်မဲ့ရှိသေးတယ်ဒီပါချက်လို့လည်းဆိုတော့ချင်းချင်းနဲ့မအဲ့လောက်ချင်းမပန်းဆွာတာသဘောမပေါက်ခဲပါစတာလည်းများတယ်ဆိုတော့နော်အဲဖျားကြောင်းလည်းနှစ်ထပ်ရှိတဲ့ဟာလည်းရှိတယ်ဆိုတော့အဲ့အပေါ်မှာတက်ဖို့လေကာဝေးတို့ကလေကာဝေးလို့ရဆိုတော့တက်ဖို့ခက်တာပေါ့နော်လူချင်းနဲ့တော်လို့လည်းမရဘူးနိုင်တယ်ပြင်းပြင်းကောင်းမယ်ပြေတော့ဝလင်ထဲနဲ့ရှာရှာမရလည်းမနော်လူကြီးတွေလည်းပါဝင်ပေးပြီးမပူရစေချင်တာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဟာခါပိုခါစလိုင်းတူဝဲဒိုးတန်ကဇာနီအေးအောင်နဲ့ဒိုင်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးတန်ဘတ်ဆင်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio Season မှာလဲစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ 8:00 တွင်းမှာလဲနှာစင်နိုင်ပါတယ်ဒီ season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှာလဲစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့အတန် season ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မင်္ဂလာရှိသောနေ့ကိုတပါပါရှင်
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်။ COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်စီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေရမှာပုံမှန်ထုတ်လွှင့်နေကြစနေညတဲ့လီလိုက်အစီအစဉ်နေရာမှာစနေညစနေဝိုင်းအစီအစဉ်နဲ့အစားထိုးတင်ဆက်နေပါရယ်ဒီညမှာတော့မြန်မာနိုင်ငံရဲ့ COVID ရောဂါကင်တွယ်မှုနဲ့ရွေးကောက်ပွဲပေါ်တက်ရောက်မှုတွေကိုဆွေးနွေးကြမှာပါမြမရေးလေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်သားညိုဦးပါမနက်ကမှအတော်လေးကိုကူးစက်မှုများလာတဲ့ COVID ကာယရောဂါနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကင်တွယ်ပုံနဲ့ဒီကာယရောဂါကြောင့်မလို့ရွေးကောက်ပွဲပေါ်ဘလောက်ထိသက်ရောက်မှုတွေရှိမလဲဆိုတာတွေကိုမေးမြန်းတော့မှာဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးမဲ့အကြောင်းအရာနှစ်ပန်းရှိတဲ့နေရာမှာအရင်ဆုံးတော့ COVID ကာယရောဂါနဲ့ပတ်သက်လို့တာဝန်ရှိသူတွေကင်တွယ်ပုံကိုအရင်ဆုံးဆွေးနွေးမှာဖြစ်ပါတယ်။ဒေါက်တာတင်မောင်တန်းခင်ဗျာအခုဒီအစိုးရကင်တွယ်ပုံနဲ့ပတ်သက်လို့ဘလို့ယူဆပါလဲလုံလောက်မှုရှိပါရဲ့လား
။society side တစ်ချင်းလို့ပြောရမှာပဲကိုစွန့်တော့တော့ကိုစူးစားခဲ့ပါတယ်တိတ်ဆုံးတိပြီးတော့ခဲ့ရတာဆိုတာအလယ်လတ်တော့မကပါတယ်လို့ဒီလိုပဲပြောရမှာချင်းလေစွန့်တော့တော့လောက်တာပေါ့နော်ဒါပေမဲ့အဲပြင်ဆင်နေဆိုတဲ့နေရာတွေအကုန်လုံးကမျောလင့်ထားတာထက်အဲပူသွားလို့ရှိရင်အဲ့ဒီအတိုင်းစားကြီးမားသွားလို့ရှိရင်တော့ဒါလွဲတာလေးတွေရှိနေတာပေါ့နော်ဆိုတော့လက်ရှိအခြေအနေမှာလုပ်နေတာဒီကတော့အဲတခြားနိုင်ငံအနေနဲ့ရှင်ကြည့်ရင်လည်းမစိုးဘူးလို့ထင်ပါတယ်ဒါပေမဲ့ဒီပန်ဒမစ်ရဲ့ပမာဏကကြီးမားတဲ့အတွက်ကြောင့်အဲအခုလိုဖြစ်နေရတာပဲလို့ယူဆတာပေါ့နော်ဘာလို့လဲဆိုတော့မြန်မာပြည်မှာဖြစ်နေတဲ့ပိုးတွေးတဲ့နှုံတွေ နော်တေးပြောက်တဲ့နှုံနေနော်စမ်းသပ်မှုအရာစမ်းသပ်တဲ့ပမာဏနဲ့ပိုးတွေ့တဲ့ပမာဏတွေရှင်းကြည့်လိုက်လို့ရှင်ဒါနိုင်ငံတကာမှာဖြစ်တဲ့အတိုင်းဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီအတွေ့တော့ကြိုးပြင်ဆင်ထားခဲ့တယ်ပြင်ဆင်ထားတာတဲ့ကိုမမီဘူးပေါ့နော်ကျွန်တော်တို့လိုအပ်နေတယ်အဲ့တော့ရေပူးရအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာကတော့ပထမလိုင်းမှာတော့ပထမတစ်ချိန်ဖြစ်တော့ကအတော်လေးအဲဖြစ်တာနည်းတဲ့အတွက်ကြောင့်မို့လို့နည်းနည်းလေးပြင်ဆင်မှုအပိုင်းမှာလေးတော့တာထိုင်းတော့တာလည်းရှိတယ်အဲ့ဒီအချိုးတရမှုလေးကိုများအဲကျွန်တော်တို့အခုတွေ့ကြုံနေရတာလားမပြောတတ်ဘူးပေါ့နော်
ကျွန်တော်ဆရာဦးတက်ဆွေလည်းမေးချင်ပါတယ်ခင်ဗျာအခုခုနကဦးတမောင်တန်းကတော့သူမြန်မာကမြန်မာအနာဘိုက်ဒီဘက်ကတန်းထန်သွားတော့ကြိုးစားခဲ့ပါတယ်တဲ့အဲ့တော့ဒီလက်ရှိမြန်မာဆွေရရဲ့ကင်ဆယ်ပုံနဲ့ပတ်သက်လို့ဦးတက်ဆွေရဲ့အမြင်သိချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့မီဒီယာမှာတက်လာတဲ့လောက်သာကျွန်တော်တို့သိခွင့်ရှိကြတာကျွန်တော်တို့အကုန်မသိရောဝေဖန်ရတာကလည်းတချို့ပိုင်းတွေမှာအားနာစရာတော့ကောင်းတာပေါ့နော်မပြေစုံတာတော့ရှိနိုင်တယ်သို့တော်လည်းပဲခြုံကြည့်လိုက်ရင်ကျွန်တော်တို့မြန်မာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အစကတည်းကကျွန်တော်တို့ဟိုပြောစရာတွေတော့ရှိတယ်ခင်ဗျပြောစရာဆိုတာအခုမေခုံးမှပါတဲ့အစိုးရပိုင်းကတက်အပြင်ပြည်သူလူထုလို့ပြောရမယ်ခြံတဲ့လူတွေအပိုင်းနှစ်ပိုင်းရှိတယ်ခင်ဗျနှစ်ပိုင်းမှာပြောစရာတွေအပြည့်အဲကျွန်တော်ရှိတယ်လို့ကျွန်တော်ယူဆပါတယ်အဲကြိုတင်ပြင်ဆင်မှုအဲတချို့ပိုင်းတွေတကယ်ပဲအားနိုင်တဲ့နိုင်တယ်လို့ကျွန်တော်ကယူဆတယ်။ဒါကြောင့်လဲဆိုတော့ဒီကြိုတင်ပြင်ဆင်မှုဟိုကာကွယ်ရေးပိုင်းပစ္စည်းတွေနဲ့တခါစမ်းသပ်မှုကိစ္စတွေကိုဟိုအများအဆန်နဲ့ထိရောက်ရအောင်လုပ်ဖို့ဟိုအချင်းယူခဲ့တယ်လို့ကျွန်တော်ကယူဆပါတယ်။နောက်တခါသတင်းဖြန့်ချိမှုပေါ့နော်။ပြည်သူလူထုကမယုံဘူးလို့ပြောကြတာတွေဒါကတော့မယုံဘူးပြောတိုင်းလည်းပဲကျွန်တော်ကတော့ဟိုပြောတဲ့လူတွေကိုလည်းကျွန်တော်အပြစ်တင်နေတယ်။ဘာကြောင့်လဲဆိုတော့ကူးစက်မှုရှိတယ်မရှိဘူးဆိုတာဓာခွဲစမ်းသပ်မှုကအပေါင်းပြမှကူးစက်မှုရှိတယ်လို့ပဲဆိုတာထုတ်ပြန်မှရှိတာ။ဟိုထုတ်ပြန်ရတာဟိုတချို့ကဟိုထိန်ချန်တာလည်းဘာညာဆိုပြီးတော့တန်တရားတွေချောက်ပြောကြတာ။ဒါအပြည့်သူလူတို့ဘက်ကိုကျွန်တော်ကဟိုအပြစ်တင်နေတယ်။အခုလည်းပဲဒီတိုင်းပါပဲ။ကျွန်တော်တို့ဆိုတာဘက်ကတော့တတ်နိုင်ဆုံးခုနကဆရာကိုတမောင်တန်ပြောသလိုဟိုစူးစမ်းနေတယ်စူးစမ်းခဲ့တယ်ကိုဆက်ပြီးလဲစ조사မယ်လို့ကျွန်တော်ယူဆတဲ့အတွက်အဲကျွန်တော်တို့ဗမာနိုင်ငံရဲ့ဒီကိုရိုနာဗိုင်းရပ်စ်အခြေအနေဟာအဆိုးကြီးမဟုတ်တဲ့ချိန်မှာအတက်နိုင်လို့အကောင်ဆုံးတော့ဟိုဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်အိန္ဒိယနိုင်ငံတွေသူသဖြင့်ထိုင်းတို့စင်ကာပူတို့ထက်တောင်မှအခုကဒီတည်ဆုံမှုနှုံးတွေတက်လာတဲ့ယောဂကူးစက်မှုကလည်းမြင်မြန်ဆန်ဆန်ကြီးအလောက်ထိဖလင်းမြန်မြန်ကြီးဖြစ်လာတာတော့ဘာကြောင့်လို့တော်တော်တက်ဆွေယူဆပါလဲ
ဘယ်လိုဗျာဟိုအခုမီဒီယာကတော့ဟိုဒုတိယလိုင်းလို့ပြောကြတာပေါ့နော်ကျွန်တော်အမြင်ကတကဘာလုံးကိုပထမလိုင်းကိုမပြီးသေးဘူးခင်ဗျဒုတိယအမေရိကန်ပြည်ထောင်စုမှာဒီစစ်ပညာရှင်တွေကိုနိုင်ကဒါပထမလိုင်းပဲဗမာပြည်အနေနဲ့ပြောရင်ကိန်းကနန်းနေဖြစ်နှုံးနဲ့တိမ်နှုံးတက်လာတာမှန်တယ်ဒီတက်လာတာဟာဒုတိယလိုင်းလို့ကျွန်တော်တော့မယူဆဘူးတနည်းအားဖြင့်အိမ်ဝိုင်းထဲမှာရောက်နေတဲ့ဗိုင်းရပ်စ်ဟာအိမ်ကနေကိုဝင်လာတဲ့သဘောအဆင့်ပဲရှိတယ်။ဆိုတော့ကကျွန်တော်တို့ဟာဟိုအခုမှပိုဆိုးလာတယ်လို့ကျွန်တော်တို့ကဟိုမထင်မှတ်ဖြစ်နေတစ်စက်တည်းလှုပ်ဆောင်စရာတွေကျွန်တော်တို့အများကြီးဟိုလှုပ်ဆောင်ရမယ်။ဒီကောက်ွယ်စည်းအပိုင်းကရောခုတခါဟိုနောက်တခါနှောင်မေးကုန်းမှပါမယ်။ယူကော့ပွဲနိုင်ငံရေးကြက်တွေကလည်းကြီးတော့အစိုးရဟာဒီဝေဘာမှုတန်နေတော်တော်ခံနေရတယ်ခံနေရတဲ့ခြေကတန်းနေဆုံးလုံးကြတယ်လို့ပဲဟိုကျွန်တော်ကထပ်ပြီးတော့ဟိုမြင်ပါတယ်လို့ပြောပြရစီ
ဆရာဦးတမောင်တန်းကိုကျွန်တော်ဒီ COVID enforcement နဲ့ပတ်သက်လို့မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID ကပြီးခဲ့တဲ့ကာလတည်းကသူတို့ကန့်သတ်ချက်တွေထုတ်ထားတာရှိပါရဲ့ဒါပေမဲ့ဒီကြားထဲကမှဥပမာဆိုလို့ရှိရင်ရန်ကုန်ပါဆိုရင် KTV တခုကနေပြီးတော့အများကြီးပြတ်ထွက်လာတာ ड़ी နောက်တစ်ခုကဒီကြားထဲမှာပဲကာယောဂကန့်သတ်ချက်တွေရှိပေမဲ့လူတွေအများကြီးထွက်နေတာ ड़ी ဒါတွေကိုအစိုးရကကောင်းကောင်းမကင်တွယ်ခဲ့တာလားဒါမှမဟုတ်အစိုးရကိုယ်တိုင်ပေါ့လျှော့ခဲ့လို့လားဘယ်လိုယူဆပါလဲ
အစိုးရလို့ပြောတဲ့အခါမှာနှစ်ဆင့်ပြောရမယ်ထင်တယ်နိုင်ငံရေးဆင့်နဲ့ဘီရိုကရေစီအဆင့်ပေါ့နော်ဘာကြောင့်လဲဆိုတော့နိုင်ငံရေးဆင့်ဆိုတာနိုင်ငံရေးတောင်းမှကြည့်တယ်မျှော်မြင်ချက်နဲ့လုပ်တယ်ဘီရိုကရေစီကအဲ့ဒီနိုင်ငံရေးအဆင့်ကလိုချင်တဲ့ဟာကိုအကောင့်တွေပေါ်ပေးရတယ်ဒီလိုပြောတဲ့အခါမှာကျွန်တော်တို့ အဓိကကြည့်ဖို့ကောင်းတာကစနစ်ပေါ့နော်ခုနကျွန်တော်တို့ဒီထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေကိုလိုက်နာအောင်လုပ်ရတယ်ဆိုတော့ဒီဘူးအားဖြင့်တော့စနစ်တောင်းကပြောရင်ပြဋ္ဌာန်းသတ်မှတ်ချက်တွေစီမံခန့်ခွဲတဲ့စနစ်လို့ပြောပါတာအဲ့ဒါကကမ္ဘာပံရဲ့အကဲဖြတ်ချက်တွေကိုပြန်ကြည့်ရင်ကျွန်တော်တို့ကအလွန်ညံ့ဆိုတဲ့ထဲမှာရှိတယ်ခင်ဗျာဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးနော်အစိုးရပဲပါတီပဲတက်လာတက်လာဒီလိုကမ္ဘာပံရဲ့သတ်မှတ်ချက်ရအလွန်ညံ့ဆိုတဲ့ထဲမှာပါနေတဲ့စနစ်ကြီးနဲ့ကျွန်တော်တို့အကောင့်တွေဖွာရတာပါတခြားအားတွေပေါ့အဲ့တော့ဒါကိုအခုချိန်မှာသွားပြီးတော့ကျွန်တော်တို့အပြစ်တင်ပြောဆိုနေလို့လည်းမရဘူးဒါကြောင့်မို့ကျွန်တော်ကအဲ့ဒီစနစ်နဲ့လျော်ညီတဲ့မျော်လင့်ချက်နဲ့ပဲကြည့်ကျင်တယ်အဲ့ဒီလိုကြည့်ကျင်တဲ့အခါမှာစောစောကကိုသားမေးသွားသလိုလက်ဟာချက်တွေအားမရနိုင်တာတွေအများကြီးရှိပါတယ်နော်အဲ့ဒီနေရာမှာလည်းဒီ enforcement လို့ပြောတဲ့အခါမှာလည်းရေပြွအားဖြင့်တော့ကျွန်တော်တို့ဒီကူးဆက်မှုယောဂါတွေနဲ့ပတ်သက်ပြီး3လုံးဆိုတာကိုလုပ်တယ်ပေါ့နော် enforcement ရဲ့ education နဲ့ engineering ဆိုတာရဲ့၃မျိုးပေါ့နော်ဆိုတော့ခုန enforcement လို့ပြောတဲ့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်နာအောင်စီမံခန့်ခွဲတဲ့စီမံခန့်ခွဲမှုကိုလုပ်တဲ့အခါမှာလည်းလူတွေကိုပြည်လုပ်တယ်ဒါပေမဲ့အဲ့ဒါပညာပေးမှုနဲ့ဆက်နွယ်နေရတယ်နော်နောက်တစ်ခါအဖွဲ့အစည်းတွေပေါ့ခုနလုပ်ငန်းတွေကိုလည်းလိုက်နာအောင်ဥပဒေနဲ့ပြဋ္ဌာန်းလှုပ်ဆောင်ရတယ်နော်အဲ့ဒီအပိုင်းကတော့ကိုဗစ်မှာမဟုတ်ဘူးဘယ်ဥပဒေပဲဖြစ်ဖြစ်ဘယ်ပြဋ္ဌာန်းသတ်မှတ်ချက်ကိုပဲဖြစ်ဖြစ်လိုက်နာအောင်လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ရဲ့စနစ်ကြီးကစစ်စွာလက်ထက်မှာပြည့်စည်သွားခဲ့ပြီ။ဒါကြောင့်မို့အဲ့ဒီစနစ်ကိုအမွေဆက်ခံနေရတယ်။အဲ့ဒီစနစ်ရဲ့ထင်ရှားချက်တော့ပဲလို့ပဲပြောလို့ရတယ်။နော်။အစိုးရကအဲ့ဒါကိုပြုပြင်ပြောင်းလဲနေတဲ့နွယ်ပြီးတော့လှုပ်ဖို့တော့လူကောင်းလို့လိမ့်မယ်ပေါ့နော်ဒါကျွန်တော်တို့ဘေးကြည့်တဲ့အမြင်မှာဆိုရင်တော့အဲ့ဒီစနစ်ကိုပါကိုဗစ်နဲ့ပတ်သက်တဲ့ပြဋ္ဌာန်းသတ်မှတ်ချက်များစီမံခန့်ခွဲမှုပြည်ပြောင်းလဲရေးကိုဆက်ပြီးလုပ်နိုင်လို့ရှိရင်တော့ကောင်းတယ်နော်အခုတတိတော့အဲ့ဒီလိုလောက်ကင်ဆောင်ရဲ့ပုံချင်းကပ်ပုံကိုမတွေ့ရသေးဘူးလဟာချက်တွေကတော့အလွန်ညံ့ဆိုတဲ့စနစ်အကဲဖြတ်ချက်ထဲမှာအဲ့ဒီအလွန်ညံ့အတိုင်းပဲတွေ့ရနိုင်မယ်လို့ဒါသဘောဝါကြတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဗျ
ဒေါက်တာတင့်ဆွေလည်းမေးချင်ပါတယ်အတိအကတော့အစိုးရဘက်ကအခုလှုပ်ဆောင်လာတဲ့အခြေအနေပေါ့ပြောမှဆိုရင်ကွာရန်တင်းစင်တာတွေထားတဲ့အခုမလောက်နှားတော့ဘူးအဲတခြားအသစ်တွေဖွင့်ဖို့ကြိုးစားနေရတယ်တကယ်တမ်းတခြားနိုင်ငံတွေမှာဆိုရင်ကွာရန်တင်းဆိုရင်စင်တာတွေတော့မထားတော့ဘူးသူ့ရဲ့မှာပဲသူ့နေခိုင်းတဲ့အနေအထားမျိုးပေါ့အဲ့တော့လက်ရှိအခုမြန်မာပြည်အနေအထားကထိမ့်ချုပ်လို့ရနိုင်တဲ့အနေအထားမျိုးမှာရှိသေးလားဒါမှမဟုတ်ရှင်လုပ်ပုံကန်ကုန်တွေလုံ့လိကန်ကြီးတွေပြောင်းဖို့လိုအပ်နေပြီလားဒေါက်တာတင့်ဆွေမြင်သိချင်ပါတယ
်အဲဒီယောဂါကမှန်ရလားအလုံးကိုအကဲမရတဲ့ယောဂါကဘာမှာအတော်ဆုံးရှင်းပညာရှင်တွေအတော်ဆုံး epidemiologist တွေခေါ်တဲ့အဲပညာကျမကြီးပညာရှင်တွေတောင်မှမှတ်ဖို့ခက်တော့ဗမာနိုင်ငံမှာဘယ်လိုလာမလဲဘသူပြောပြောမှန်ကောင်းမှမှားမယ်ပေါ့နော်အချက်နောက်ဒုတိယပိုင်းမေကွန်ဖြစ်တယ်ဗမာပြည်အဲဒီလိုပြခုနဆရာဦးတမောင်သာပြောသလိုကျွန်တော်တို့ကအဆိုးဆုံးအခြေအနေပေါ်မှာဒီကာယယောဂကြီးဖြစ်လာတာလက်ရှိ NLD အစိုးရအတွက်ဒါကန်ဆိုးချက်တစ်ခုသို့တော်ဒီကန်ဆိုးချက်ကိုအကောင်းချက်ယူပြီးတော့ဒီလိုကာယယောဂကြီးကိုဂိုင်းတွင်းနှိမ့်နှင်းနှိုင်အောင်ကြိုးစားမှုတွေရှိလာတာကတော့ကျွန်တော်တို့အသိမှတ်လည်းပြီးပါမယ်ဒါပေမဲ့လိုအပ်ချက်ကကျွန်တော်တို့အစရိယာဗျဒီနိုင်ငံသားပြန်တွေကနေစကူးတယ်ဆိုတော့ဒီ quantity center လို့ခေါ်တာပေါ့နော်အဲ့တော့ဒီသုံးလုံးတော့သိမတွင်ကြသေးဘူးအဲ့ဒီတုန်းကလုတ်တဲ့ဟာတွေတချို့ဟာတွေကလွဲတယ်လို့ကျွန်တော်ယူဆတယ်ဟဲ့ဓာတ်ပုံရဲအောင်ဓာတ်ပုံထဲမှာရိုက်ပြပြီးတော့အရင်ခင်းလေးနဲ့ဟာလာတဲခိုကန်လေးလို့လို့အစိုးရရဲ့စေရနာလို့လို့စသဖြင့်ပေါ့နော်လုတ်ထားတာဒါတွေတကယ်တမ်းကျတော့ဟိုမမှန်ဘူးညာအဲ့ဒါအဲ့ဒါလို့ဟလာဝါရဖြန့်ကျင်မှုအပိုင်းနဲ့နိုင်ငံရေးနဲ့ပေါ့နော်ယောဂထိတ်ချုပ်ရေးအပိုင်းရောနှောတာဟာဒါမှားတယ်ကျွန်တော်ရှေ့ပညာဘက်ကပဲကျမကြီးဘက်ကပဲကျွန်တော်ကကြည့်ပြီးတော့ဟိုပြောလို့ပါတယ်အခုလည်းပဲကွာရန်တီးစင်တာတွေခုနဟိုမေကွန်ကမှပါတယ်လို့ပေါ့နော်ဒီအမေရိကမှဆိုရှိတော့မရှိဘူးကိုယ်မှပဲကိုနေကြတာအဲ့တော့ကွာရန်တီးစင်တာတွေကိုအာယုံဆိုင်တာတဲ့ထိရောက်တဲ့ကာဝေးရေးကိုအာယုံဆိုင်တဲ့နေလို့ကျွန်တော်ယူဆတယ်နောက်ထိရောက်တဲ့ အဲ့ဒါပညာပေးမှုအေးအေးမှုတွေယူရှိတဲ့နယ်လို့ယူဆတယ်။ဥမာအခြေခံအကြဆုံးဖြစ်တဲ့နှာခေါင်းဆီးပေါ့နော်မာစတာကောတဲ့နှာခေါင်းဆီး။ဒီဟာတုံးတာတော်တော်ကိုတော်တော်ကိုဟိုစိပြက်ကံပြင်းနဲတယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ဒီဟာတွေကိုထိရောက်အောင်ဟလာဒါစီမံခန့်ခွဲမှုအပိုင်းကအတော်လိုတယ်ခင်ဗျ။ဟိုဘဟုနေပြည်တော်ကဘလောက်ထုတ်ထုတ်ကျွန်တော်ဟိုရွာကျွာတွေထိရောက်တဲ့ဟလာဟိုဟိုအုတ်ချုပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေပေါ့နော်လုံးတဲ့နေအရေးယူဆောင်ရွက်မှုဆိုတာဟိုအပြစ်ပေးတာတယ်မို့ကျွန်တော်ကကာကွယ်မှုထိရောက်ဖို့ကအရေးကြီးတယ်အပြစ်မလိုက်နိုင်တဲ့လူအပြစ်ပေးတယ်ဆိုတာဒါကမဖြစ်လို့လိုရတာနော်အဲ့တော့ထိရောက်တဲ့နေတွေဟိုဟိုကျွာတွေအထိကျွန်တော်တို့ရောက်အောင်အခုတည်းကပေါ့နော်ဟိုလက်ရှိလုံနေတာတဲ့အားနေချက်တွေကိုသုံးသပ်ပြီးတော့ပိုပြီးထိရောက်မှန်ကန်တဲ့နေတွေလုံးတဲ့နယ်လို့ကျွန်တော်ကအစိုးရကိုအကြံပေးချင်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ
်ကဲ့ကျွန်တော်တက်တင်မောင်တန်းကိုလည်းဒီမေးခွန်းပေးချင်ပါတယ်ကျွန်တော်တို့လက်ရှိလုပ်ပုံကံပုံလေးမှာအားနေချက်ပေါ့ဆိုတော့ကအားနေချက်ကိုကျွန်တော်တို့ဘယ်လိုဝေဖန်ဖို့မဟုတ်ပါဘူးအတိကဘာတွေလုပ်ဖို့လိုတယ်လဲဆိုတော့အကြံပြုချက်ပေါ့ကျွန်တော်တင်မောင်တန်းဘယ်လိုမြင်ပါလဲ
အဲကိုတင်ဆွေပြောသွားလို့ပဲပေါ့နော်ကျွန်တော်တို့နှာခေါင်းစီးတက်တာပေါ့ marks ပေါ့အဲ့ဒါအတိကဒီလိုကုဆက်ယောဂါတွေမှာဆိုပညာပေးမှုနဲ့အဓိကတိုက်ရိုက်ဆက်နွယ်နေတယ်ပေါ့အထူးသဖြင့်စီးပွားရေးလုပ်ငန်းရှင်တွေကိုပညာပေးတာသူတို့လေးလေးနဲ့တဲ့သဘောပေါက်အောင်လုပ်တာဒီနေရာမှာများကျွန်တော်တို့အဝေးကကြည့်ရတဲ့အခါမှာအားနဲ့နေတယောက်တွေ့ရတယ်နောက်ပြီးပြည်သူလူထုကိုပညာပေးတာပေါ့နော်အဲ့ဒီအခါမှာလဲဒေါက်ဆာစုကြည်တယောက်ထဲကလုပ်နေရတယ်လို့ဖြစ်နေတယ်စနစ်ကြီးတစ်ခုလုံးကစနစ်ကိုပြန်လည်တက်မှတ်ဖို့စ조사တာတဲ့ဘျူရိုကရေစီကဒေါံဆန်းစုကြည်ပေါ်မှာအားကိုးမှုပို့ပြီးတော့ကြီးမားနေသလားလို့ထင်ရတယ်အဲ့တော့ကျွန်တော်တို့ဆက်သွယ်ဆက်ဆံရေးတွေကိုလုပ်ပြီးဆိုတဲ့အခါမှာလည်းဒေါံဆန်းစုကြည်ကဒိုင်ငံမဲလုပ်နေရတယ်လို့ဖြစ်နေပြီးတော့ဘျူရိုကရေစီကလှုပ်လာတာအင်မတန်ကိုအားနေတယ်လို့အပ်တဲ့သတင်းချက်လက်တွေပြည်သူလူထုကိုပေးတာတွေကလည်းအဲကျွန်တော်တို့လူချင်းရဲ့ချက်လက်တရားဆိုရင်တိတ်ပြီးတော့မတွေ့ရဘူး။ဥပမာအဖြစ် ICU မှာလူနာဘယ်နှယောက်ရောက်နေလဲ ICU ခရင်ဘယ်လောက်ရှိသလဲ။ဒါတွေအကုန်လုံးကကျွန်တော်တို့က WHO တို့ World Bank တို့ရဲ့ data တွေကိုပဲကျွန်တော်တို့ကပြန်ယူနေရတာမျိုးဖြစ်နေတယ်။ source ကတိုက်ရိုက်ကြည့်ရတာမျိုးတွေမရှိဘူးဗျ။အဲ့တော့ပညာပေးမှုလုပ်ငန်းကိုလုပ်တဲ့အခါမှာလဲအဲကန်ဆိုးကျင်တာပေါ့နော်ကျွန်တော်တို့အရင်ဆုံးကဒီ HIV တို့ဘာတို့လုပ်တဲ့ခါမှာ condom တွေကိုနေရာတကာမှာရအောင် NGO စီ INGO စီကကူညီခဲ့ပြီမဲ့လို့အခုဒီနေရာမှာ mask ပေါ့ရနိုင်အောင်အဲ့ဒီလိုကူညီလှုပ်ဆောင်တာမျိုးကို INGO စီနဲ့ NGO စီအတိုင်းမလုပ်ခဲ့ဘူးတတိယမှာပဲကျွန်တော်တို့အဲ့ဒီလိုလုပ်ခဲ့တာတွေ့ရတယ်မန္တလေးတခုပဲเนาะပညာပေးမှုနဲ့ရှင်တွဲပြီးတော့ဒီနှကောင်းစီးတွေရနိုင်အောင်လွဲကူအောင်အလကားရနိုင်အောင်လုပ်ပြီးသွားတဲ့နယ်မြေတခုပဲရှိတယ်မန္တလေးတခုပဲတွေ့ရတယ်ကျန်တဲ့နယ်မြေဒီမှာကအဲ့ဒီလိုဆောင်ရွက်တာမတွေ့အောင်အကောင့်ထဲပေါ်တဲ့လူနဲ့မူဝါဒချမှတ်တဲ့လူရဲ့ကြားထဲမှာလုတ်ပိုင်ခွင့်စီးပြီးပြင်းပြင်းမရှိတာမှဖြစ်နေသလားပေါ့ဒါစဉ်းစားဖို့လိုမယ်လို့ထင်တယ
်အခုလက်တလုံးကိုပဲဒီ COVID-19 အခြေအနေဟာရွက်ောက်ပွဲစီးဝေးလုပ်ငန်းတွေကိုတက်ရောက်မှုတွေထိခိုက်မှုတွေရှိနေပါပြီအဲ့တော့ကျွန်တော်နိုင်ငံရေးရတက်ခိုက်မှုတွေကလည်းအခုကဖြစ်လာကြပါပြီ COVID-19 ပေါ့ခြေခံပြီးတော့ရုပ်ောက်ပွဲတစ်ခုလုံးပေါ်တက်ရောက်မှုဒေါက်တာတက်ဆွေရေဖြည့်ပြီးပါခင်ဗျာဘလောက်ထိကြီးလာနိုင်ပါလဲ
ကျွန်တော်ကအတော်ကြီးမားတယ်လို့ဟိုတော့ယူဆတယ်ဒါပေမဲ့ဗမာနိုင်ငံရဲ့နိုင်ငံရေးဒီနေ့2020အခြေအနေဟာရုပ်ောက်ပွဲစီးယုံမှုအကန့်အသတ်ကြီးလွန်းလို့နည်းလွန်းလို့တော့ဘယ်ပါတီနိုင်မယ်ဘယ်ပါတီရှုံးမယ်မဲဘလောက်ရမယ်ဆိုတဲ့ရလက်အပေါ်မှာတော့ကျွန်တော်ကတော့အပြောင်းလဲရှိမယ်လို့မထင်ဘူးခင်ဗျာဒီတိုင်းပဲပြည်သူလူထုကသူကြိုက်တဲ့အရာကိုသူတို့ရွေးကြလိမ့်မယ်အဲစီယုမှုအပိုင်းတွေတော့ဟောအတိတိတာတာနေပါသွားလိမ့်နေလဲနေသင့်တယ်လို့ကျွန်တော်ယူဆတယ်ဒီနေရာမှာကျွန်တော်တို့ခုနဆွံ့ရခဲ့တဲ့နှာခေါင်းစည်းနှာခေါင်းစည်းကလက်ချုပ်နှာခေါင်းစည်းတော်တော်လေးကျဆလာပြီပေါ့နော်တကဘာလုံးမှာအဲ့တော့လက်ချုပ်နှာခေါင်းစည်းကိုဘယ်ပါတီကဘယ်အယောင်ကဖြစ်ဖြစ်ကြဲကြဲပြတ်ပြတ်နဲ့တပီးလုံးအတိုင်းတာဒီဝေနိုင်ရင်ကျွန်တော်ကတော့ဟိုကြံ့ခိုင်ရေးလုံလုံတခြားအဝါတွေအပြာတွေလုံလို့ကျွန်တော်ကတော့ဟိုနှာခေါင်းစည်းပါရင်ကျွန်တော်တော့အားပေးတယ်နော်ယူကောက်ပွဲအဲမဲသွားပေးလို့ဘယ်အယောင်လာလာပေါ့နော်အဲ့တော့နှာခေါင်းစည်းကပိုအရေးကြီးတယ်နိုင်ငံရေးတဲ့ပိုအရေးကြီးတယ်မဲပြားတဲ့အရေးကြီးတယ်ဒ ဒါကြောင့်ယောဂပွဲစီယုံမှုတွေကိုအကန့်အသတ်ရှိတဲ့အတိုင်းအတာတိုင်းအတိအကျလိုက်နာတင်တယ်ဘယ်ပါတီမဆိုအနေရီပါဝင်ပေါ့နော်လိုက်နာတဲ့အတွက်ယောဂပွဲရက်လက်အပေါ်မှာတော့အပြောင်းလဲရှိမယ်လို့မထင်ဘူးတရားကိုအကြောင်းပြုပြီးနှာခေါင်းစည်းနဲ့ကာဝေးကိစ္စကိုအမျက်ထုတ်တင်ကြတယ်လို့ကျွန်တော်အကြံပေးပြီးပေးကြနေခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်မောင်တန်းကိုတခုမေးချင်ပါတယ်ပြောရမစို့ရွက်ောက်ပွဲမဆက်စီရောမှုတွေထိခိုက်တာဟာပါတီငယ်တွေကသူတို့အတော်ထိခိုက်တယ်လို့မြင်နေကြတယ်ဆိုလိုတာကပါတီငယ်အစ်စ်တီထွက်လာတယ်လူပုဂ္ဂိုလ်အစ်စ်တီထွက်လာတယ်သူတို့ကစီယုံဖို့လိုအပ်တယ်လူလူနဲ့ထိတွေ့ဖို့လိုအပ်တယ်အဲ့လိုအခြေအနေဖြစ်နေတော့အခုဆိုတချို့ပါတီတွေကရွက်ောက်ပွဲရွှေ့ဖို့အထိပါတောင်းဆိုလာကြတယ်အဲ့တော့ဦးတင်မောင်တန်းအမြင်ဒါကရွက်ောက်ပွဲရွှေ့သင့်မရွှေ့သင့်နောက်တစ်ခုကပါတီတွေနိုင်ငံရေးတွေပေါ်မှာထိရောက်မှုတက်ရောက်မှုတွေရှိနေပြီလားဦးတင်မောင်တန်းဘယ်လိုယူဆပါလဲ
I အဖွဲ့ရဲ့လေ့လာချက်ချက်လေကျွန်တော်တို့ထုတ်ပြန်ထားတာအရာဆိုလို့ရှိရင်တော့50ရာခိုင်နှုန်းကျော်ပေါ့နော်51လားတင်မဲပေးနိုင်သူရဲ့51ရာခိုင်နှုန်းလောက်ကလူကြီးရဲ့ဘယ်ပါတီကိုမဲပေးမယ်ဆိုတာဆုံးဖြတ်ပြီးသားလို့ပြောတယ်ရှေဘူးကအပြင်အဲ့ဒီတောင်းကနေအကြည့်မယ်ဆိုလို့ရှိရင်တော့ပါတီငယ်တွေနစ်နာမှုကအဲ့ဒီခုန40ရာခိုင်နှုန်းကျော်ကျော်နေလာနိုင်တယ်လို့ပြောလို့ရတယ်အသည့်စီယုံအောင်မဲ့ပါတီတွေအတွက်ကတော့ဒီကိုဗစ်ဖြစ်တဲ့ကိစ္စမှာအခက်အခဲအများကြီးဖြစ်သွားတယ်ဒါဖြင့်မေးခွန်းကအဲ့ဒီပါတီတွေအတွက်ထပ်မံချိန်ပေးမယ်ဆိုရင်ကောပို့ပြီးတော့ fail ဖြစ်နိုင်တယ်လားဒါကမေးခွန်းဖြစ်လာတယ်ပါတီတွေအနေနဲ့နာကောင်းနာနိုင်တယ်တစုံတရာနစ်နာနိုင်တယ်စီယုံကြီးတောင်းကအသည့်ဝင်လာတဲ့ပါတီတောင်းကနေပြောလို့ရှိရင်တော့သူတို့အတွက်သူတို့လှုပ်ချင်တဲ့လောက်လှုပ်လို့မရတဲ့အတွက်ကြောင့်အားမရနိုင်ကြတယ်တော့ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ရွှေ့မလားမရွှေ့မလားဆိုတာကတော့သက်ဆိုင်ရာပါတီတွေတော့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ရမှာပဲကျွန်တော်တို့ဘေးအကဲခတ်တဲ့လူကပြောတာတဲ့ပေါ့နော
်ဒီဒေါက်တာတက်ဆွေလည်းဒီပေါ်မှာဘလို့ယူဆလဲခဗျာနောက်တစ်ချက်ကရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ပုံဆောင်ရွက်ပုံနဲ့ပတ်သက်လို့ဘလို့မြင်ပါလဲ
เออดีคอมมิชชั่นอ่ะดีละชิอโซยะละแท้มาปอลาได้คอมมิชชั่นอะยินละแท้ก็2015เนี่ยတော့ตลอดเลยไม่ดูตลอดเลย NLD เนี่ยสายတော့เลยเว้ยเมษายนกฤษมาอตอเลยโหๆบยุบเย่နိုင်แกอะคือတော့เนเน่တော့ငြိမ်သွားတော့เนาะอะคือတစ်ခါဒီโยคะเนี่ยเอโยคะป่วยနောက်ဆုံးมั้ยไม่สุขกฤษดาတော့โหจนเราမြင်น่ะโยคะป่วยอุบัติอะยาเว้ยလောရလိမ့်မယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်အာဘယ်အရာမစိုးကံတရားပေါ့အခု2020ရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကယောဂါကြီးဟာကျွန်တော်ကြားရတဲ့ကံတရားပဲဒီယောဂါကြီးပြီးမှဆိုရင်ကျွန်တော်တို့ဗမာပြည်နောက်ထပ်ရွေးကောက်ပွဲလှုပ်เสียတောင်းကြောင်းမရှိလာဘူးဆိုတော့ဒီအချက်ကိုမူတည်ပြီးတော့အာနာစရာရှိလဲနာမယ်အာနေစရာရှိလဲနဲမှာပေါ့ဒီအခြေအနေဇိုးပေါ်မှာပဲကျွန်တော်ဆက်သွားမှာဖြစ်တဲ့တွေ့ကော်မရှင်ဟာအာညမညာကြီးကြီးနဲ့ယူကဘဥပဒေအရလာလှုပ်တင်နေဘသူမျက်နှာမှာကျွန်တော်မထောက်သင့်ဘူးလို့ယူထားပါတယ်ခင်ဗျာဟုတ်ကဲ့
ဒီမှာနိုင်ငံထဲမှာယောဂပိုးတွေကလည်းတွေ့ရှိတဲ့သူကလည်းတိုးလာတယ်ကွာရန်တင်းတွေလုပ်တယ်ရက်ရွာတွေလည်းရက်ွက်တွေကိုလည်းပိတ်ပြီးတော့လူတွေလည်းတော်တော်လေးကျွန်တော်မင်းများတော့တော်တော်လေးစိတ်ညစ်နေကြတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အလားအလာနဲ့ပတ်သက်လို့ယောဂထင်းချုံနိုင်မဲ့အလားအလာစီးမြန်မြန်လုပ်နိုင်မယ်လို့ယူဆပါသလားအကောင်းဘက်ကောမြင်ပါလားဒရော့တစ်ဆွေအရင်ဆုံးဖြစ်ပြီးပါခင်ဗျာ
အော်ဒီလိုဗျအခုကိုရိုနာဗိုင်းရပ်စ်ကဒီကမ္ဘာလုံးထင်းချုံကာကွယ်ရေးဘိုင်းကိုကြည့်ရင်အလားဘယ်သူစီကနေဘယ်လိုကူးလာတယ်ဆိုတော့နောက်ကျောင်းပြန် trace ခေါ်တာပေါ့နော် tracking လုပ်တဲ့ဟာကတလောက်အရင်မကြည့်ဘူးတကဘာလုံးဖြစ်နေပြီလေတူတဲ့ပတ်ဝန်းကျင်ကြီးမှာဖြစ်နေတော့ကအဟိုတကားပိတ်ဒီခြံစည်းရိုးပိတ်ယုံနေတော့အနီးကတော့ကျွန်တော်ကတော့လက်တွေ့ကြတယ်မထင်ဘူးတပီလုံးအတိုင်းတာလူအများစုအတိုင်းအတာနဲ့ကာကွယ်ရေးစနစ်ဒီစနစ်တကျဒါလုံးတဲ့နေဟုတ်လားအခုပြပြမူတွေဟိုပိတ်ဒီပိတ်ဒီမမရဘူးခင်ဗျပင်ခုဟူတရုတ်ပြလာတာလည်းမဟုတ်နိုင်ငံခြားပြန်လည်းမဟုတ်ကျွန်တော်တို့ကမ္ဘာမြန်မာနိုင်ငံမြေပေါ်မှာကိုရှိနေတာတပြည်လုံးမှာရှိနေတာဆိုတော့ကကာကွယ်ရေးခုအဲ့ဒါလို့ပေါ့နော်ဟိုခြံစည်းရိုးပိတ်တဲ့နီးတွေတဲ့ထိရောက်တဲ့ကာကွယ်ရေးနီးတွေလုတ်တင်နေလို့ကျွန်တော်အကြံပေးရပါတယ်ခင်ဗျ
โอเคကျွန်တော်ဒေါက်တာတင်မောင်တန်းလေးဖြည့်စီချင်ပါတယ်ခုနကမြန်မာပြည်အတွက်မျှော်လင့်ချက်ရှိရလားအခြေတရားဘယ်လိုမြင်ပါလဲ
ကိုင်းတွဲပုံပေါ်မူတီမှာပေါ့နော်အဲ့တော့တော့ချက်ကတော့ရွေးကောက်ပွဲကြောင့်က ကိုဗစ် -19 ပို့ပြီးတော့မပြန့်နှံ့ဘူးပေါ့ဒါကကျွန်တော်တို့ဥတီချက်ထားမှာပေါ့အဲ့လိုလုပ်တဲ့အခါမှာလည်းရွေးကောက်ပွဲကော်မရှင်ကပို့ပြီးတော့အရင်လုပ်နေချက်မဟုတ်တဲ့အစင်တာတွေတဲ့ကထွက်ပြီးထိုးထွင်းတီထွင်ဖန်တီးလုပ်နိုင်တာလေးလည်းရှိနိုင်ပါတယ်ဥပမာအဖြစ်အဲဆောဆောကျွန်တော်ပြောခဲ့လို့ IRI လီလာချက်151ရာခိုင်နှုန်းကဘဲပါတီကိုဆုံးဖြတ်ပြီးမေးပိမ့်မယ်လို့ဆုံးဖြတ်ပြီးသားဖြစ်ကြတယ်ဆိုရင်အဲ့ဒီဆုံးဖြတ်ပြီးသားလူတွေအခုချိန်အားစပြီးတော့စာရွက်ထဲမှာရေးပြီးတော့ကြိုတင်မဲအနေနဲ့ပေးတဲ့စနစ်ပုံမူချက်ပြန့်စွာလုပ်လို့ရနိုင်ပါတယ်เนาะလုပ်လဲလုပ်သင့်တယ်လို့ထင်တယ်ဒီချိန်ကာလမှာနောက်တစ်ခါကျန်တဲ့ဘယ်သူဘယ်ပါတီကိုမဲပြရမယ်ဆိုတာကိုမဆုံးဖြတ်နိုင်သေးတဲ့လူတို့အတွက်တော့တချို့ကမဲယုံကိုလာပေးနိုင်လဲเนาะအဲ့တော့40နဲ့60ကြား60အထက်မဲပေးတဲ့သူတွေကတော့နော်ဒီကောက်ပွဲကော်မရှင်ကနေအိမ်တိုင်းရာရောက်မဲသွားယူတာမျိုးတွေအခုချိန်အချိန်လုံးလုံးလောက်လောက်ယူပြီးတော့လုပ်လို့ရနိုင်ပါတယ်အဲ့တော့လော်ယိုးလို့စင်မဟုတ်ပဲဒီကောက်ပွဲကော်မရှင်ကလက်ရှိကိုဗစ်ကာလနဲ့အညီထိုးထွေးတီထွေလုံနိုင်တဲ့ကိုက်ပွဲနိုင်မှုပေါ်မှာမူတည်ပြီးနိုင်ငံရေးတည်ရောက်မှုတွေကိုဗစ် -19 ပေါ်မှာထိန်းချုပ်နိုင်မှုတွေကဖြစ်ပေါ်လာနိုင်မယ်လို့ထင်ပါတယ်
ကိုဗစ်ကရောဂါထိန်းချုပ်မှုရွေးကောက်ပွဲပေါ်တည်ရောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာရေးလေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးတော့ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညဦးပါ
။စနေနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်တရားရုံးချုပ်မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့တရားသူကြီးရူသ်ဘေဒဂင်းစဝတ်ခါတောက်ကြနေကကင်ဆယ်ရောဂါနဲ့ကျွမ်းလွန်သွားခဲ့ပါတယ်။တရားသူကြီးဂင်းစဝတ်ခါအသက်89နှစ်အရွယ်မှာဝါရှင်တန်ကသူ့ရဲ့နေအိမ်မှာပန်ခရီးယားကင်ဆာနဲ့ကျွမ်းလွန်သွားခဲ့တာဖြစ်တယ်လို့အမေရိကန်တရားရုံးချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်။ကျွန်တော်နိုင်ငံဟာသမိုင်းမတန်းဝင်အစဉ်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရပြီဖြစ်တယ်လို့အမေရိကန်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြေညာချက်မှာပြောပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြနေကကွယ်လွန်တဲ့အပေါ်မှာသမ္မတ Trump အပါအဝင်အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကလည်းဝန်ထမ်းကြောင်းပြောကြားခဲ့ကြပါတယ်။သမ္မတ Trump ကတော့သူ့အနေနဲ့တရားသူကြီး Ginsburg ကွယ်လွန်သွားခဲ့တဲ့ဆိုတဲ့သတင်းကိုကြားရတဲ့အတွက်ဝန်ထမ်းမိကြောင်းအမေရိကန်ပြည်ထောင်စုဟာဒီနေ့မှဥပဒေလောကရဲ့အထင်ကြီးပုဂ္ဂိုလ်ကြီးကိုဆုံးရှုံးလိုက်ရတဲ့အတွက်ဝန်ထမ်းကြီးကွယ်ရတယ်ဆိုပြီးတော့ပြောပါတယ်။ကလုံကဒူရီညီလာခံကိုတလနေ့မှာစတင်မှာဖြစ်ပြီးကမ္ဘာနိုင်ငံခေါင်းဆောင်တွေဟာလည်းဒီနေ့ညီလာခံကိုဗီဒီယိုကနေတစ်ဆင့်တက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။ညီလာခံတွဲကမ္ဘာခေါင်းဆောင်တွေဟာကိုဗစ် -19 ကာယရောဂါကူးစက်မှုကိုတိုက်ဖျက်ရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်သူတွေအနေနဲ့ဒီနေ့မှာကိုဗစ် -19 ကာယရောဂါနဲ့တုတ်ကွေးရောဂါကိုတပြိုင်တည်းခံစားရမယ့်အရေးကရှောင်ရှားနိုင်အောင်တုတ်ကွေးကာကွယ်ဆေးထိုးကြဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတတိပေးလိုက်ပါတယ်။ဒီယောဂါနှမျိုးလုံးဟာတဦးကတဦးကိုအလွယ်တကူကူးစက်မှုနှုန်းမြင့်မားသလိုယောဂါလက္ခဏာတွေကလည်းဆင်းတူပါတယ်။ Johns Hopkins Coronavirus ဌာနကထုတ်တဲ့ဒီကနေ့အစောပိုင်းအစီရင်ခံစာမှာတော့ကမ္ဘာတော်မှာ COVID-19 ယောဂါကူးစက်သူပေါင်း32သန်းနီးပါးရှိနေပြီးသေဆုံးသူကတသန်းနီးပါးရှိနေဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်ဟာ 6.8 သန်းနဲ့ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပြီးအိန္ဒိယက 5.3 သန်းနဲ့ဒုတိယဘရာဇီးနိုင်ငံက 4.5 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါဟာဆွမ်းအားကောင်းနေစေဖြစ်တာကြောင့်ကမ္ဘာတော်မှာအချိန်တော်ကြာအောင်ကူးစက်ပြန့်နှံ့နေဖို့ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတို့ကတောက်ကြနေကပြောလိုက်ပါတယ်။ WHO ရဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေများအစီအစဉ်အမှုဆောင်ဒါရိုက်တာ Michael Ryan ကသတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောကြားသွားတာဖြစ်ပြီးတော့ဒီကမ္ဘာလုံးမှာသတင်းပတ်စင်တိုင်းပြင်းပြခြင်းအပြင်တိရစ္ဆာန် 7,000 ကနေ 2,000 ဝန်းကျင်အထိကူးစက်နေပြီးတော့သေဆုံးသူကလည်း 4,000 ကနေ 5,000 အထိရှိတယ်လို့ဆိုပါရယ်ခင်ဗျာ။စနေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရပြည်ပမာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ 6:00 ခွဲကနေ 9:00 အစီအစဉ်ကိုလက်တလောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက် 9:00 ကနေ 10:00 နဲ့မနက် 6:00 ကနေ 9:00 အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီ OEC စနေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။နော်ကျွန်တော်ရန်နိုင်ပ
ါ This program has come to you from the Voice of America, Washington.